Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေ့မနက်ပဲအစီအစဉ်လေးကို Washington DC မြို့တော်ကနေ5မီတာ24.51ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းလေးကိုဒေါက်ကင်မျိုးသွင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ဒီကနေ့ပျုံယန်းကိုရောက်မှာဖြစ်ပါတယ်။ထိုင်းနိုင်ငံလိုင်ကူတဲကကလေးတွေနဲ့သူတို့ဘောလုံးသင်းနည်းပြကိုကဲထုတ်ရေးကဲဆဲရေးလုပ်သားတွေအပြင်းထန်ကြိုးစားနေကြပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲ quarter final ပွဲတွေဒီကနေ့စကားစားမှာဖြစ်ပြီးဥရုဂွေးနဲ့ပြင်သစ် Brazil နဲ့ Belgium တို့ရှင်ပိုင်ကြပါမယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းနိုင်ငံကမဲဆိုင်ကူမှာចောင်းသားလေးတွေပိတ်မိနေတာနှစ်ပတ်ရှိလာပါပြီ။ကဲထုတ်နိုင်ရေးအတွက်ဘယ်လိုအခက်အခဲတွေရှိနေပါသလဲ။
Going to rain heavy on Sunday, so they don't have many days to make their decision and start moving. The problem, I think, is that a lot of the cave will flood.
Moore yawa la me achi ni de jao ke thau nan yi akhe khe ri ne patat lo Australia nai ngan ga yin ngauk ke sei yi apwe khong saung Mr. Allen pyo cha twa da ba. Di chaung ne tu di myaw Korea khong saung ne naw de chein twa yauk twei soung pi lo hni nai bu atwe American nai ngan ja yi win ji khyi thwat twa ba bi.ဒီဥရောပပင်လယ်ပြင်မှာမျောလာနေတဲ့ရွှေပြောင်းဒုက္ခတွေတွေကိုကန်းကပ်ခွင့်ညင်းပေးရတာဘာကြောင့်ပါလဲတခါနောက်ပိုင်းမှာလည်းဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လို့ရေးအစီအစဉ်ကိုအဆုံးသတ်ရေးနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာကြာသပတေးနေ့ကမြောက်ကိုရီးယားကိုထွက်သွားပါပြီခင်ဂျွန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရေးအစီအစဉ်ကိုဆက်လုပ်နေရတဲ့ဆိုတော့အမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့စမ်းစစ်ချက်တွေထွက်ထားပြီးချိန်မှာပဲဝန်ကြီးပွန်ပေယိုမြောက်ကိုရီးယားကိုသွားတာပါဝန်ကြီးပွန်ပေယိုဟာဒီကနေ့တောက်ကြနေမှာပျုံယန်းမြို့တော်ကိုရောက်မယ်လို့ခန့်မှန်းထားပြီးနှစ်ရက်ကြာဒီကြီးစဉ်အတွင်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ဒါဟာဒီနေ့အတွင်းဝန်ကြီးပွန်ပေယိုရဲ့တတိယချိန်မြောက်မြောက်ကိုရီးယားခီးစဉ်ဖြစ်ပြီးအဲဒီမှာညအိတ်တာကတော့ပထမဆုံးအချိန်ဖြစ်ပါမယ်ကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းရှင်းရေးလှုပ်ဆောင်မှုအတွက်စင်ကာပူထိပ်သီးအစည်းအဝေးတွင်ကင်ဂျွန်ဝန်းကသဘောတူထားပါတယ်။ဒါပေမဲ့လည်းဘယ်အချိန်ဘယ်လိုနည်းလမ်းနဲ့လုပ်မယ်ဆိုတဲ့အသေးစိတ်တွေကတော့အခုချိန်ထိမရှိသေးပါဘူး။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်ရေးအချိန်စရာတစ်ခုထွက်လာအောင်လုပ်ဖို့နဲ့ဘယ်လိုနည်းလမ်းနဲ့တက်တည်ပြအတည်ပြုနိုင်မယ်ဆိုတဲ့အသေးစိတ်တွေကိုရေးဆွဲချပြဖို့ဝန်ကြီးပွန်ပေယိုကမြောက်ကိုရီးယားကိုပြည်အားပေးပြောဆိုမယ်လို့မျှော်လင့်ကြပါတယ်။ဒီအကြောင်းသတင်းလွှာကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုပြန်လည်ပြင်ဆင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကျတဲ့ပရင်းနေမှာကွန်ဂရက်စ်လွှတ်တော်ကိုပန်ချလိုက်ပါတယ်။သူရဲ့ Republican Party ဝင်တွေကြားဒီကိစ္စနဲ့ပတ်သက်ပြီးအကြီးအကျယ်သဘောထားကွဲလွဲနေတယ်လို့အောက်လွှတ်တော်အမတ်တွေရဲ့သူ့ရဲ့ဥပဒေမူကြမ်းအစိုးပြုချက်ကိုနှစ်ကြိမ်တိုင်တိုင်ပွဲချခဲ့ပြီးဖြစ်ပေမဲ့သူကတော့ထောက်ခံဆဲပဲလို့သမ္မတ Trump ကပြောပါတယ်။ Mexico နယ်စပ်ကနေ American နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအတွက်သူတို့ရဲ့ခလုံးခွန့်တောင်းခံမှုကိုတရားရေးပြန်လည်သုံးသပ်မှုတွေလုံးဝမဟုတ်တဲ့အတွက်မလာကြဘူးနေဆက်ကြီးကြပ်ရေးဝန်ထမ်းတွေကပြောဖို့လိုအပ်တယ်လို့သမ္မတ Trump ကပြောပါတယ်အဲ့ဒီလူတွေကိုသူတို့အင်ရှစ်မျက်ခင်းပေါ်မှာလာရနေသူတွေလို့သဘောထားရမယ်လို့လည်းဆိုပါတယ်ကွန်ဂရက်စ်လက်တော်ကလည်းအကြောင်းကျိုးစီလျော့ပြီးမြန်ဆန်ကောင်းမွန်တဲ့လူမှုကြီးကြပ်ရေးဥပဒေတွေကိုအမြန်ချပေးရမှာဖြစ်ကြောင်းသူ့ရဲ့ Twitter ကနေသမ္မတကဇက်တိုက်ရေးသားနေတာပါနေဆက်ဥပဒေတရားစုံမှုရဲ့အတွက်တောင်းဝန်ယူထားသူတွေဟာဥပဒေထိန်းသိမ်းရေးအတွက်ကောင်းကောင်းလုပ်နေပေမဲ့သူတို့ထိန်းသိမ်းနေရတဲ့ဥပဒေတွေကအတိတ်ပဲမရှိဘူးလို့လည်းသမရကပြောပါတယ်။ကလေးတွေပါသည်ဖြစ်စေမပါသည်ဖြစ်စေနိုင်ငံတည်းတရားမဝင်ရောက်လာသူတွေအနေနဲ့ဇေယျကြီးပြီးအချိန်တက်ကြတဲ့တရားရင်ဆိုင်မှုတွေမရှိဘဲပြန်သွားဖို့ပြောရမယ်လို့လည်းသမရကသူ့ Twitter မှာရေးပါတယ်။လာမယ့်သတင်းပတ်တွေတွင်လွှတ်တော်ကသူ့ရဲ့လူမှုကြီးကြပ်ရေးဥပဒေမူကြမ်းအတည်ပြုရေးအတွက်ထပ်ပြီးသုံးသပ်ဖို့ရှိမရှိကလည်းမသေးကြသေးပါဘူး
။ဒီနေ့စောပိုင်းကပြည်ထောင်နိုင်ငံမှာရုရှားတချို့အောင်တူအစုံနဲ့တိုက်ခိုက်အစိတ်နဲ့တိုက်ခိုက်ခံရတဲ့ဒေသမှာပဲအစိတ်တင်နေတဲ့ပစ္စည်းတစ်ခုကိုကင်တွယ်မိတဲ့အတွက်ဗြိတိရှားမျိုးသားမျိုးသမီးစုံတွဲဟာအပြင်းထန်နာမကျန်းဖြစ်နေတယ်လို့ဗြိတိရှားရဲတပ်ဖွဲ့ကကြာသပတေးနေ့မှာပြောပါတယ်။အသက်44နှစ်အရွယ် Don Sturgis နဲ့အသက်45နှစ်အရွယ် Charlie Broly တို့ဟာအာယုံကြောထိအစိတ်ဓာတ် Novichok တင်ထားတယ်ဆိုတာကိုသူတို့စီကရယူထားတဲ့နမူနာတွေကနေဆက်သက်တွေ့ရှိထားတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သူတို့ဘယ်နေရာကနေအစိတ်တင်နေဆိုတာကိုအခုကစမ်းစစ်လေ့လာနေပြီလို့လည်းပြောပါတယ်။ဒိုဗီချော့ကအစိတ်ဓာတ်ဟာဆိုဗီယက်ခေတ်ဓာတုအစိတ်တမျိုးဖြစ်ပြီးပိုပြီးတော့လူသိများတဲ့ VX နဲ့ Sarin အစိတ်ဓာတ်တွေထက်ပိုပြီးအားပြင်းတယ်လို့ယူဆကြပါတယ်။ဒီဇုံတွဲဖျားနာရတဲ့အစိတ်ဓာတ်ဟာရုရှားနှစ်ဖက်သရှုဟောင်းဆာဂေးစကရီပယ်နဲ့သူ့ရဲ့သမီးဖြစ်သူယူလာယာတို့တင့်ခဲ့တဲ့ဓာတုအစိတ်နဲ့အတူတူပဲဆိုတာစမ်းသပ်သိရှိထားတယ်လို့ပြည်ထောင်စုဝန်ကြီးဆာဂျစ်ဂျာဗက်ကပြောပါတယ်။ ဇုံတန်းနှုတ်သိမ့်ခဲ့တဲ့အာယုံကြောတိအစိတ်နဲ့စာကီရုသားဖာနှုတ်သိမ့်ခဲ့တဲ့အစိတ်ဟာတကြိမ်တည်းမှာထုတ်ထားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဝန်ကြီးဂျာဗစ်ကပြောပါတယ်။တတိလိမေ့မျောနေတဲ့ဇုံတွဲကိုစနေနေ့က MSBury မှာတွေ့တာဖြစ်ပြီးအဲ့ဒီနေရာဟာစာကီရုသားဖာကိုပြီးခဲ့တဲ့မတ်လကတတိလိမေ့မျောလျက်တွေ့ခဲ့တဲ့ Salisbury နဲ့73ကီလိုမီတာဝေးပါတယ်။
American dollar 34 billion တန်ဖိုးရှိတယ်တရုတ်လိုပစ္စည်းတွေကို American ကနေအခွင့်အသစ်ကောက်ဖို့တောက်ကြနေစတင်တော့မှာဖြစ်ပြီးဒီလိုလုပ်ခင်ချက်ချင်းပဲပြင်းပြင်းထန်ထန်တုံ့ပြန်ခံရခံရမယ်လို့တရုတ်အစိုးရကသတိပေးပါတယ် American သမ္မတ Donald Trump ကတရုတ်လိုကုန်ပစ္စည်းအမျိုးအစားပေါင်း800ကျော်အတွက်အခွင့်25ရာခိုင်နှုန်းကောက်ခံမှုစီစဉ်နေတာဖြစ်ပြီးဒါဟာ Washington စံနှုန်းချင်းတောက်ကြညတကောင်ကျော်တာနဲ့စတင်မှာပါ American နဲ့ကုန်သွင်းစစ်ပွဲမှာတရုတ်ဘက်ကတော့စတင်မှာမဟုတ်ကြောင်းတရုတ်ကုန်သွင်းဝန်ကြီးဌာနပြောခွင့်ရကောင်ဖန်ကချက်တပရိနေကဘေးဂျင်းမှာပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့သူ့ပြည်သူအကျိုးစီးပွားကာကွယ်ဖို့ဆိုရင်တော့လှုပ်ဆောင်ရမှာဖြစ်ပြီးရွေးစရာလမ်းတော့မရှိဘူးလို့ပြောပါတယ်။ချင်းချောက်အကြက်ကန်နရီအတွက်တရုတ်ကအရှုံးပေးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါပြင် American ဘက်ကအခွင့်ကောက်ဖို့လုပ်နေတဲ့ကုန်ပစ္စည်းဒေါ်လာဘီလီယံ20ဘူးလောက်ဟာ American နဲ့တခြားနိုင်ငံတွေကပံ့ပိုးပေးနေတာဖြစ်ပြီးတော့အဲ့ဒီထဲမှာ American ကအများဆုံးပါတယ်လို့လည်းပြောပါတယ်။သမ္မတ Trump ကတော့တကယ်လို့တရုတ်ဘက်က American တင်ဖို့ကုန်တွေပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့အခွင့်ကောက်ရင်ဒေါ်လာဘီလီယံ450ဘူးလောက်ရှိမှာတရုတ်ကုန်ပစ္စည်းတွေပေါ်မှာအမေရိကန်ကအခွင့်ကောက်ဖို့ရှိတယ်လို့ချင်းချောက်ခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီရီကနေတောက်ကြမနေ့ဖက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ခရိုင်ချင်းရံမြို့ကထမ်လွန်နန်နုံလိုင်ကူတဲ့ကျောင်းသားလေးဆယ်ယောက်နဲ့သူတို့ဘောလုံးအသင်းရဲ့နီးပြားတို့ကိုဂူးပြင်ကိုပြန်ထုတ်ဖို့အတွက်ကယ်ဆယ်လူသားတွေအချိန်နဲ့လှုပ်ပြီးတော့ရေတွေကိုဆုတ်ထုတ်နေရပါတယ်။သူတို့ရှိနေတဲ့နေရာကနေဂူးပြင်ကိုပြန်ထွက်ရလမ်းကြောင်းတစ်လျှောက်တချို့နေရာတွေမှာရေမြင့်ကလိုင်ကူရဲ့မျက်နှာချက်ထိရောက်နေတာကြောင့်ရေငုပ်ပြီးပြန်ထွက်ဖို့ကသာတခုတည်းသောနည်းလမ်းဖြစ်တယ်လို့ရေဆုတ်ထုတ်တဲ့လုပ်ငန်းကိုလုပ်နေသူထိုင်းမီဒီယာတပ်ဖွဲ့ဝင်တူကပြောပါတယ်။ဒါအပြင်ကလေးတွေအားလုံးနဲ့လီးပြလူငယ်တို့ဟာကျန်းမာရေးပြည်စုံကောင်းမွန်ရလားဆိုတာကိုလည်းထိုင်းနိုင်ငံနရွန်ဆက်ကြီးတဲ့အထူးတပ်ဖွဲ့ Navy Seal ကရင်ခုသမားတွေနဲ့စေဘဝန်ထမ်းတွေကအသေးချစစ်ဆေးနေကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းစဉ်ကိုလုံးဝအတိမ်းဆုံးခံမှာမဟုတ်ဘူးလို့ Navy Seal အဖွဲ့ရဲ့ဗိုလ်ထုနေထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။သူတို့တွေကိုလက်ရှိမိုးရင်းကာလမှာကိုပဲကဲထုတ်တဲ့နီလန်းပြင်နောက်ထပ်ဖြစ်နိုင်ခြေတစ်ခုကလည်းနောက်လေးလလောက်မှာမိုးရွာသည်ကုန်ဆုံးပြီးရေကျသွားတော့မှပဲကဲထုတ်မလားဆိုတာပါ။လိုင်ကူတဲရောက်သွားတဲ့ရင်ခုပ်ဖွဲ့တွေနဲ့ဆက်သွယ်ရေးပဲနှောင့်နှေးတာလို့အတားအဆီးတွေကလည်းကဲထုတ်ရေးအစီအစဉ်ကိုရွှေ့ဆိုင်းနေရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ Neuron Sec Navy Seal ဖွဲ့ကပြောပါတယ်။ဒီအကြောင်းသတင်းလောက်ကိုလည်းနောက်ပိုင်းမှာထုတ်လင်းဖို့ရှိပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းကမ်းရမှာချက်တပရင်းတွေကကဘာလက်ခီးတော်တွေလိုက်ပါလာတယ်။တမောတစင်တိမ့်မှောက်ခဲ့ပြီးလူပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်ခီးတော်အများစုလိုက်ပါလာတယ်။တမောဟာဖူကက်ကျွမ်းနာမှာတိမ့်မှောက်သွားတာပါ။ညာဘက်မှာတော့ပျောက်ဆုံးခီးတော်ရှာဖွေမှုခက်တာရဆမ်းပြီးမနေ့မှရှာဖွေတဲ့လုပ်ငန်းပြန်ဆမယ်လို့ခရင်အုပ်ချုပ်ရေးမှုကသတင်းတောက်တွေကိုပြောပါတယ်။အခုဒီပျောက်ဆုံးနေတဲ့ခီးတဲ့က53ယောက်ရှိတယ်လို့လူပေါင်း48ယောက်ကိုတော့ပြန်ကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်။ပထမလှိုင်းလုံးရက်ခတ်တာခံရခဲ့ပြီးတဲ့နောက်မှာရေဆုပ်ထုတ်ပြတဲ့တင်မောအင်ဂျင်နဲ့အမှိုက်ရက်တွေဝင်သွားခဲ့တယ်လို့တင်မောကက်တင်ကပြောပါတယ်။ဒါပြန်လှိုင်းတန်ခံတဲ့တင်မောကလည်းပြန်ညင်အမြန်မထိန်နိုင်ခဲ့ပဲနောက်ထပ်လှိုင်းတွေစင်ကဲရိုက်လာချိန်မှာတင်မောကတစ်ဖက်ကိုစိန်သိမ်းဆောင်းသွားပြီးတော့မှောက်သွားတာလို့ပြောပါတယ်။ဖူကက်ကမ်းလွန်နေရာမှာပဲအစောပိုင်းတုန်းကလည်းတရုတ်နဲ့ဥရောပခီးသွား34ယောက်လိုက်ပါလာတဲ့နောက်တင်မော်ဒစင်တိမ့်မောက်ခဲ့ပေမဲ့အဲ့ဒီဘုံကနိုင်ငံခြားသားခီးသွားတွေကိုတော့ပြန်ကယ်ဆယ်နိုင်ခဲ့ပါတယ်။အဲ့ဒီဒေသမှာရာသီဥတုကနောက်တည်င်းပတ်အင်ကာနေအထိဆိုးဝါးနိုင်တယ်လို့ခန့်မှန်းထားကြောင်းအုပ်ချုပ်ရေးမှူးနဲ့ဖူကက်အရာရှိတွေကပြောကြားပြီးဒေသခံတွေအတွက်မုံတိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။
ကမ္ဘာ့ဘလောက်ဘလုံးပြိုင်ပွဲပထမဆုံး quarter final ပွဲတွေကိုဒီကနေ့ဇူလိုင်လ6ရက်နေ့9ရက်နေ့တွေမှာရှင်မိန်ကစားကြတော့မှာဖြစ်ပါတယ်။ကွာတာဖိုင်နယ်အဖွင့်ပွဲဖြစ်ဇူလိုင်6ရက်ဒီကနေ့ည7နာရီခွဲမှာဥရုဂွေးနဲ့ပြင်သစ်တို့ရှင်ပိုင်ကစားပြီးဇူလိုင်လ9ရက်စနေနေ့ပဲအခု12နာရီခွဲမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယံတို့ကစားကြမှာပါဥရုဂွေးနဲ့ပြင်သစ်နောက်ဆုံးတွေ့ထားတဲ့10ပွဲမှာပြင်သစ်ကတပွဲပဲနိုင်ထားပြီးဥရုဂွေးက4ပွဲနိုင်ပြီးတော့3ပွဲသေးကြထားပါတယ်ကမ္ဘာဖလားပွဲ3ချိန်တွေ့ဘူးတာမှာပြင်သစ်ကဥရုဂွေးကိုတကားမှအနိုင်မရဘူးပဲ1966ခုနှစ်ပွဲမှာဥရုဂွေးက2ဂိုးတကိုးနဲ့နိုင်ပြီး2002နဲ့2010ပွဲတွေမှာဂိုးမရှိသေးကြထားပါတယ်ဥရုဂွေးအသင်းဟာအုပ်စုဘွဲ၃ဘွဲစလုံးကိုရော16သင်းရှုံးထွက်ပွဲမှာပါရော်နယ်ဒိုရဲ့ပေါ်တူဂီကိုပါနိုင်ယူပြီး၄ဘွဲစက်တိုက်နိုင်ပွဲနဲ့ quarter final ကိုတက်လာတာပါကမ္ဘာ့ဘလားပြိုင်ပွဲတစ်ခုအတွင်းမှာဥရုဂွေးအသင်းဟာအရင်တုန်းက၅ဘွဲစက်တိုက်နိုင်ရတာတကားမှမရှိဘူးသေးပါဘူး 16 ရုပ်ထွက်အဆင့်မှာအာဂျီရီးနားကို၄ဂို၃ဂိုနဲ့နိုင်ရာပြီးတက်လာတဲ့ပြင်သစ်အတင်းတွက်ကတော့၁၂နှစ်အတွင်းဆီမီဖိုင်နယ်အဆင့်ကိုတက်ခွင့်ရမလားဆိုတာဒီပွဲကအဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်။ Quarter Final ဒုတိယပွဲကတော့ Brazil နဲ့ Belgium ပွဲပါ16တင်ရှုပ်ထွက်အဆင့်မှာ Brazil က Mexico ကို၂ဂိုမရှိနဲ့နိုင်ပြီး Quarter တက်လာတာဖြစ်တယ်လို့ Belgium ကလည်း Japan အသင်းကိုနောက်ဆုံးအချိန်ပိုင်းမှာမှရလိုက်တဲ့အနိုင်ကိုအပါဝင်၃ဂို၂ဂိုနဲ့နိုင်ရာပြီးတက်လာတာပါ။အခုဒီချိန်သူတို့နှစ်သင်းတွေ့တာ၅ချိန်မြောက်ဖြစ်ပြီး1963ခုနှစ်ကကစားတဲ့ချစ်ကြီးပွဲမှာဘယ်ဂျီယံအသင်းအနိုင်ရဘူးတာကလွဲလို့ကြံ၃ပွဲကိုဘရာဇီးကအနိုင်ရထားပါတယ်။ဒီချိန်မတိုင်ခင်ပြီးခဲ့တဲ့ကမ္ဘာလှဘောလုံးပြိုင်ပွဲ၃ချိန်စလုံးမှာဘရာဇီးအသင်းကိုဥရောပအသင်းတသင်းသင်းကဖြုတ်ချခဲ့တာကြီးပါပဲ။2006ခုနှစ်မှာပြင်သစ်2010မှာနယ်သာလန်2014မှာဂျာမနီတို့ကိုဘရာဇီးအသင်းရှုံးနိမ့်ပြီးပြိုင်ပွဲကနေထွက်သွားခဲ့ရပူပါတယ်
။ American သံလွှင့်ဌာနတွေဖြစ်တဲ့ Radio Free Europe နဲ့Radio Liberty တို့ဟာရုရှားအစိုးရကနိုင်ငံခြားအသံလွှင့်ဌာနအဖြစ်သတ်မှတ်ထားတဲ့သတင်းမီဒီယာတွေလိုက်နာဖို့ချမှတ်ထားတဲ့ဥပဒေကိုလိုက်နာဖို့အတွက်ပြက်ခုတ်ခဲ့တာမို့မော်စကိုတရားရုံးတစ်ခုကဒဏ်ရင်ခွင့်ရိုက်ခဲ့ပါတယ်။ RFE RFA နဲ့အရှိနေကတရားရုံးကြားနာမှုကိုရဲရွှေဆိုင်ပေးဖို့ရှောက်လဲတာကိုတရားသူကြီးကပယ်ချပြီးဒဏ်ငွေဖြစ်တဲ့ရူပယ်ငွေ3,000အမေရိကန်ဒေါ်လာအဖြစ်1,600ပေးဆောင်ဖို့အတွက်တာဗစကီယိုရက်ွက်တရားရုံးကဇူလိုင်လ5ရက်နေ့မှာမိန့်ချမှတ်ခဲ့ပါတယ်။နိုင်ငံခြားသတင်းဌာနတွေလိုက်နာဖို့အတွက်ရုရှားအစိုးရရဲ့တတ်မှတ်ချက်စီမင်းဥပဒေတွေကိုချိုးဖောက်မှုဟာရည်ရွယ်ပြမှုမြောက်တဲ့အထိအရေးယူနိုင်တဲ့အပြင်ရုရှားမှာရှိနေတဲ့ RFRL ရဲ့ဝန်ထမ်းတွေလည်းအရေးယူခံမှာဖြစ်ပြီးနိုင်ငံရုရှားနိုင်ငံတွေသူ့ရဲ့လုပ်ငန်းရှင်တွေကိုလည်းထိခိုက်စေနိုင်ပါတယ်။ဒါကြောင့် RFRL ကတရားရေးဥပဒေကြောင်းရဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေကိုစဉ်းစားနေတယ်လို့ပြောပါတယ်။ RFRL ရဲ့ဥက္ကဋ္ဌသောမတ်ကန်ကတော့ရုရှားကအခုလိုအရေးယူရဟာသူတို့ဌာနကရုရှားအမှုတန်းတွေကိုတန်လျာရှိတယ်နဲ့သူတို့ရဲ့ဌာနလုပ်ငန်းတွေကိုကန့်သက်ဖို့အတွက်ရည်ရွယ်တဲ့ရုရှားရဲ့လုပ်ရက်တွေထင်းထင်းရှားရှားတိုးလာတာကိုပြသနေတယ်လို့ပြောပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုတော့မြန်မာနိုင်ငံသားအများစုစိတ်ဝင်စားနေကြတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းကလိုင်ကူတွင်းမှာပိတ်မိနေကြတဲ့လူငယ်13ဦးကိုကဲထုတ်နိုင်ရေးနဲ့ပတ်သက်လို့ကယ်ဆယ်ရေးအဖွဲ့တွေကအပူတပြင်းစီစဉ်နေကြတယ်ဆိုပေမဲ့လည်းဘယ်နည်းလမ်းကအကောင်းဆုံးဖြစ်မလဲဆိုတာကိုမဆုံးဖြတ်နိုင်သေးပဲရှိနေပါတယ်။မိုးရေအပြင်းထန်ရွာတက်တဲ့မုတ်သွန်ရာသီဖြစ်နေတာကြောင့်လည်းရာသီဥတုကအခုဘက်မှာမရှိတဲ့အခြေအနေနဲ့ကြုံနေရတာပါ။ကယ်ဆယ်ရေးကြိုးပမ်းမှုတွေနဲ့လက်တွေ့ကြုံရတဲ့အခက်အခဲတွေအကြောင်းကိုတော့ကိုကျော်အောင်ကဆက်ပြီးပြောပြမှာပ
ါပျောက်ဆုံးနေပြီးတော့ဆယ်ရက်အကြာတနင်္လာနေ့ကပြန်ရှာတွေ့ခဲ့တဲ့ထိုင်းလူငယ်ဘောလုံးသမား12ဦးနဲ့နိပြတဦးတို့ကိုပိတ်မိနေတဲ့ဂူရဲကနေပြီးတော့ဘလို့ကဲထုတ်ကြမလဲဆိုတာနဲ့ပတ်သက်ပြီးနီးလန်းရှာဖွေမှုတွေကိုကယ်ဆယ်ရေးသမားတွေနဲ့ကျွမ်းကျင်သူတွေအကြီးအကျယ်ခေါင်းကြီးရိုက်ပြီးတော့ဆွေးနွေးနေကြရတော့မှာပဲလောဆယ်တော့လွတ်မြောက်နိုင်တဲ့နီးလန်းတစ်ခုဖြစ်တဲ့ရေငုပ်ပြီးတော့ဂူရဲကနေပြန်ထွက်နိုင်ဖို့ပိတ်မိနေသူ13ဦးလုံးကိုရေငုပ်တင်တန်းနေပေးထားပါပြီရင်ငုတ်ဝစ်ဆောင်တွေလည်းပေးထားပါပြီဒီလိုင်းငူထဲမှာပိတ်မိနေသူတွေစီကိုတခြားနေရာကနေပြီးတော့ဘလို့ဝင်လို့ရနိုင်မလဲဆိုတဲ့လမ်းကြောင်းကိုလည်းကယ်ဆယ်ရေးသမားတွေနဲ့ကြွန့်ကျင်သူတွေရှာဖွေနေကြပါတယ်ဒါပေမဲ့လည်းအခုချိန်ထိအကောင်းဆုံးနည်းလမ်းကဘာလဲဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူးဂူထဲမှာဝင်နေတဲ့ရေတွေကိုလည်းမနာတမ်းဆုတ်ထုတ်နေတာတနာရီကို1စင်တီမီတာလောက်ပဲညော့နေပါတယ်ဩစတြေးလျနိုင်ငံ New South Wales ဂူတွင်းပိတ်မိသူများကယ်ဆယ်ရေးဖွဲ့ရဲ့ခေါင်းဆောင် Alan Worrell ကလောဆယ်မှာတော့အကောင်းဆုံးလမ်းကြောင်းဆိုတာမရှိသေးဘူးလို့ VOE ကိုပြောပါတယ်
There's no best option coming in from another entrance but that hasn't been found yet so
အကောင်းဆုံးလမ်းကြောင်းမရှိသေးပါဘူးတခြားဝင်ပေါက်တစ်ခုကနေဂူထဲကိုဝင်မယ်ဆိုတဲ့ကိစ္စကလည်းဘယ်နေရာကဝင်မလဲဆိုတဲ့လမ်းကြောင်းကိုဆံမတွေ့သေးပါဘူးအဲဒါကြောင့်ဂူထဲဝင်ဖို့ဘယ်လမ်းကြောင်းကအကောင်းဆုံးဖြစ်မယ်ဆိုတဲ့အမှတ်ခံချက်ဒါမှမဟုတ်လမ်းညွန်ချက်မရှိသေးပါဘူးဂူထဲဝင်နိုင်မယ်အပေါက်တစ်ခုထပ်ဖောက်ဖို့ဆိုတာကလည်းအချိန်တော်တော်ကြာပါလိမ့်မယ
်ပိတ်မိနေတဲ့သူတွေရှိတဲ့နေရာကိုရောက်အောင်ရင်ငုတ်သမားတွေကအချိန်6နာရီကြာအောင်တွားရပြီအပြန်ခီးက9နာရီကြာပါတယ်ဂူဘဝကနေသူတို့ရှိတဲ့နေရာက2မိုင်ခွဲလောက်ဝေးတာပါနောက်ကြည့်နေတဲ့ရေတွေနဲ့အမောင်ထဲမှာရေငုပ်သွားရမယ့်အဖြစ်ကကလေးတွေအတွက်ကြောက်စရာကောင်းလိမ့်မယ်လို့ Alan Worrell ကဆက်ပြောပါတယ
် Pretty scary being in the dark it's going to be muddy water they won't be able to see anything
အမောင်ထဲမှာဖြစ်နေတာကကြောက်စရာကောင်းပြီးရွှွင့်ရည်တွေကလည်းရှိနေတဲ့အတွက်ကြောင့်ဘာမှမြင်ရမှာမဟုတ်ပါဘူးအဲ့ဒီအခြေအနေတွေကကလေးတွေအတွက်အခက်အခဲဆုံးအခြေအနေဖြစ်ပါလိမ့်မယ်ဒီလိုအခြေအနေတွေထဲမှာတည်တည်ငြိမ်ငြိမ်ရှိနေနိုင်မှသူတို့ကိုအပြင်းအောင်ကဲထုတ်နိုင်မှာပ
ါပိတ်မိနေတဲ့သူတွေကိုကဲထုတ်ရေးမှာမခတ်မှန်းနိုင်တဲ့အခက်အခဲတွေတော်တော်များများရှိနေပြီးတော့အဲ့ဒီထဲမှာလောလောဆယ်ကြုံနေရတာကတော့မိုးပါမဟုတ်တော့မိုးရသည်ဖြစ်လို့မိုးတွေတဲတဲမဲမဲရွာတတ်ပြီးရေတွေကူတဲကိုအများပြထပ်ပြီးတော့ဝင်လာမဲ့ပြဿနာကတော်တော်စိုးရင်ရပါလေအခုစနေတနင်္ဂနွေမှာကိုပဲမိုးသီးထန်စွာရွာသွန်းမယ်လို့မိုးလေပသခမန်းချက်တွေထွက်နေပါလေ ရင်ငုပ်ပြီးတော့ပြန်ထွက်ဖို့ဆုံးဖြတ်မယ်ဆိုရင်ဒီဆုံးဖြတ်ချက်ချဖို့အချိန်သိမ့်မရှိတော့ဘူးလို့လဲဩစတြေးလျနိုင်ငံ New South Wales ဂူရင်းပိတ်မိသူများကယ်ဆယ်ရေးအဖွဲ့ခေါင်းဆောင် Alan Warrell ကပြောပါတယ
် Going to rain heavy on Sunday so they don't have many days to make their decision and start moving.
တမတ်တင်းငွေနေမှာမိုးရီအပြင်းထန်ရွာမယ်လို့ဆိုတဲ့အတွက်ဆုံးဖြတ်ချက်ကိုချပြီးလွတ်ဖို့ဆိုရင်အချိန်သိရမှမဟုတ်တော့ပါဘူးလူထဲမှာနေရာတော်တော်များများကရေတွေပြည့်နေတဲ့ကိစ္စကပြဿနာလို့ကျွန်တော်ထင်ပါတယ်။ရေတွေကလိုင်းကူးမျက်နှာချက်အထိရောက်အောင်ဆူဆူဝါးဝါးရှိနေတာပါ။ပြန်လာတဲ့လမ်းရဲ့တဝက်လောက်ရောက်မှပဲဆက်ချက်လက်ချနားလို့ရနိုင်မဲ့နေရာတစ်ခုရှာတွေ့လိမ့်မယ်လို့ထင်ပါတယ
်။ American, Australia, Britain နဲ့တရုတ်နိုင်ငံတွေပါဝင်နိုင်ငံတကာကရင်ကုန်သမားတွေလည်းကယ်ဆယ်ရေးမှာပါဝင်နေကြပါတယ်။ပိတ်မိသူတွေကိုကယ်တင်ရေးမှာစိုးရိမ်ရတဲ့ကိစ္စတွေကတစ်ခုကတော့ပိတ်မိနေသူတွေရဲ့ကျန်းမာရေးနဲ့စိတ်ဓာတ်ကြံ့ခိုင်ရေးပါ။လောလောဆယ်ထိုင်းရတက်ကစေဝန်နှံ့တွေကလေးတွေနဲ့အတူရှိနေပြီးတော့ကလေးတွေရဲ့ကျန်းမာရေးအခြေအနေကောင်းကြတယ်လို့ဆိုပါတယ်။လှိုင်းကူထဲမှာပိတ်မိပြီးတော့ပြန်ထွက်လာနိုင်ခဲ့ကြတဲ့နိုင်ငံတကာကအတွေ့အကြုံရှိတဲ့သူတွေကလည်းထိုင်းနိုင်ငံထန်လောင်းကူထဲကလူငယ်တွေကိုစိတ်ဓာတ်မကျဖို့ဝိုင်းပြီးတော့အားပေးနေကြပါတယ်။အဲ့ထဲမှာပြီးခဲ့တဲ့2010ခုနှစ်ကချီလီနိုင်ငံမိုင်းတွင်းထဲမှာ69ရက်ကြာပိတ်မိနေခဲ့တဲ့သူတွေကစူပါမာရီယိုလို့လူသိများတဲ့မာရီယိုဆပူဗီဒါကစပိန်ဘာသာနဲ့mucha forza လို့ဗီဒီယိုကနေတစ်ဆင့်အပိစကားပြောပါတယ်မြန်မာလိုဆိုရင်တော့အာတင်ထားကြတောင်းထားကြလို့အဓိပ္ပာယ်ရပါတယ
်ကိုကျော်လင်းပြောပြခဲ့တာပါအခုတော့အမေရိကန်မြောက်ကိုရီးယားတန်ကင်းတမန်ကြီးအခြေအနေကိုပြောပြခြင်းပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ဟာဇူလိုင်လ6ရက်ဒီကနေ့မှာပျုံယမ်းမြို့တော်ကိုရောက်ရှိမှာဖြစ်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့နှစ်ရက်ကြာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒါဟာဝန်ကြီး Pompeo ရဲ့တတိယအကြိမ်မြောက်ကိုရီးယားခရီးစဉ်ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့ကင်မြွန်အွန်းတို့ဇွန်လ12ရက်နေ့ကစင်ကာပူမှာထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်ပထမဆုံးခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့ Victor Betty ကကိုရီးယားရေးရာကျွမ်းကျင်သူတူကိုဆက်သွယ်မေးမြန်းထားတဲ့ပေါ်အခြေခံပြီးကိုကျော်ကျော်သိန်းကပြောပြပါမယ
်နျူကလ িয়ার ကင်းရှင်းရေးကိုဦးတည်တဲ့ဒုတိယမှုကောင်းတွေရထားပြီးပြီလို့သမ္မတထရမ့်ကဒီသတင်းပတ်တွင်ပြောထားပါတယ်မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုတစ်နှစ်အတွင်းဖျက်သိမ်းပစ်နိုင်ခြင်းရှိတယ်လို့သမ္မတထရမ့်ရဲ့အမျိုးသားလူညွန်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကပြောထားပါတယ်။ဒါပေမဲ့တခြားအမေရိကန်တာဝန်ရှိသူတွေကတော့သမ္မတထရမ့်ရဲ့လက်ရှိသမ္မတတန်းကွန်ဆိုမဲ့2021ခုနှစ်ဇန်နဝါရီလမှာမြောက်ကိုရီးယားနျူကလ িয়ার ဖျက်သိမ်းရေးဖြစ်နိုင်ခြင်းရှိမယ်လို့ဆိုကြပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေကိုရီးယားနိုင်ငံနဲ့ဆက်ပန်မွန်ဂျုံစစ်မဲ့အပြစ်ရကြီးရွာမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုမြောက်ကိုရီးယားကိုသွားတာပါ။အမေရိကန်ဘက်ကနျူကလ িয়ার ကင်းရှင်းရေးလို့ပြောနေတာဟာမြောက်ကိုရီးယားနဲ့ပဲသက်ဆိုင်ပြီးမြောက်ကိုရီးယားအနေနဲ့ကတော့ဒါဟာကိုရီးယားနိုင်ငံစလုံးနဲ့သက်ဆိုင်တယ်လို့သတ်မှတ်တဲ့အတွက်နှစ်ဖက်ကြားမှာကွဲပြားနေတယ်လို့အမေရိကန်မက်ဆာချူးဆက်ပြည်နယ် Tufts တက္ကသိုလ်ကကိုရီးယားလိလာရေးဌာနလက်ထောက်ပါမောက်ခဆွန်ယွန်းလီကပြောပါတယ
် North Korea has been calling for consistently phased mutual denuclearization
ကိုရီးယားနှစ်နိုင်ငံစလုံးအနေနဲ့နျူကလ িয়ার ကင်းရှင်းအောင်တစင်းချင်းလှုပ်ဆောင်သွားဖို့မြောက်ကိုရီးယားကတတ်သမှတ်ထဲတောင်းဆိုနေပြီးအလျှော်ပေးလိုက်ရောမှုတစ်ခုချင်းစီအတွက်အပြန်အလှန်အားဖြင့်အလျှော်ပေးလိုက်ရောမယ်လို့ပြောထားပါတယ်။ဒါပေမဲ့ကျွန်တော်အမြင်မှာတော့ကင်ဂျုံအွန်းကတိတာထင်ရှားတဲ့အလျှော်ပေးလိုက်ရောမှုတစ်ခုမှမလုပ်သေးပါဘူး။နျူကလ িয়ার နဲ့ပယ်ထိန်ဒုံးကျည်စမ်းသပ်တာတွေကိုထပ်မလုပ်ဘူးလို့ကင်ဂျုံအွန်းကပြောထားပါတယ်။ဒါတွေကလည်းကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်10ခုကျော်နဲ့ပိတ်ပင်ကန့်သတ်ထားတဲ့ကိစ္စတွေပါ။
ကင်ဂျွန်အွန်းဟာတကယ်ပဲနျူကလ িয়ার ကင်းရှင်းရေးရည်ရွယ်ချက်ရှိရလားဆိုတဲ့အပေါ်အမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေကတန်တရားရှိကြပါတယ်။ဒါ့အပြင်သူတို့ရဲ့နျူကလ িয়ার လက်နက်နဲ့ပယ်ထိန်ဒုံးကျည်တွေကိုပုံဖြတ်ဖုံးကွယ်ဖို့စူးစမ်းနေတယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်။မြောက်ကိုရီးယားဟာနှစ်ပေါင်းများစွာဒီလိုလှုပ်လာတာပဲလို့ဆွန်ယွန်းလီကပြောပါတယ်
။ That's what North Korea has been doing over the past 25 years periodically after
ရောက်ကိုရီးယားဟာအမေရိကန်နဲ့ပြန်ပြီးထိတွေ့ဆက်ဆံမယ်လို့ဆက်မပြတ်ပြောဆိုတာလိန်ညာတာဒေါ်လာဘီလီယံပေါင်းများစွာရဖို့အတွက်မဟာဗျူဟာကြကြလှည့်ပြားပြောဆိုတာစရာတွေလုပ်ပြီးသူတို့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဓာတ်ဒုံးကျည်စွမ်းရည်တွေပိုကောင်းလာအောင်လွန်ခဲ့တဲ့25နှစ်အတွင်းတောက်လျှောက်လှုပ်လာခဲ့တာဖြစ်ပါတယ
်။မြောက်ကိုရီးယားစီကနေတကယ်တမ်းရဖို့လိုအပ်တာကိုဝန်ကြီးပွန်ပေယိုရအောင်လုပ်နိုင်မယ်လို့ဆောင်းယုံလီကတိတ်ကြီးမျှော်လင့်ချက်မထားလာပါဘူး။အဲ့ဒါကတော့သူတို့မှာရှိတဲ့နျူကလ িয়ার လက်နက်တွေကိုအပြည့်အဝဖွင့်ချပေးဖို့နဲ့နျူကလ িয়ার ကင်းရှင်းရေးဆိုင်ရာအတီးပြုတ်တက်တည်ပြလို့ရတဲ့လုံဆောင်ချက်တခုကိုအသေးစိတ်အချိန်ဇယားနဲ့တကွချပြဖို့ပဲဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာမြောက်ကိုရီးယားမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲ့ဒီဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဂျပန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေကိုတိုကျိုမြို့တော်မှာရှင်းလင်းပြောဆိုမှာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာဖြစ်ပါတယ်။သ တော်ရရှိနေအခုနားဆင်နေရတာက VOA American အသံတောက်ကြနေမနေ့ပဲထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့ဥရောပနိုင်ငံတွေစီဝင်ရောက်ဖို့ကြိုးစားကြတဲ့ဒုက္ခတွေဘယ်လိုအခြေအနေတွေရင်ဆိုင်နေရသလဲဆိုတာကိုကြည့်ရအောင်ပါမြေထဲပင်လယ်အတွင်းရောဘာနဲ့လှုပ်ထားတဲ့လေပေါ်ကနေရွှေပြောင်းဒုက္ခတွေ60ကိုကယ်တင်လာတဲ့သင်္ဘောဟာအီတလီနဲ့မော်တာနိုင်ငံတို့ရဲ့ကမ်းကပ်ခွင့်ညှင်းပယ်ခံရပြီးနောက်ဗိုလ်ဒုနေကစပိန်စိတ်ကမ်းကိုဆက်ရောက်လာပြီးဖြစ်ပါတယ်အခုနှစ်အတွင်းတောင်းနဲ့ချီတဲ့ဒုက္ခတွေဥရောပကမ်းခြေတွေကိုဆက်ရောက်လာခဲ့ပြီးတောင်ပိုင်းဥရောပနိုင်ငံတွေကတော့သူတို့ရဲ့ဝန်ထုပ်ဝန်ဘိုးကိုအခြားနိုင်ငံတွေကမျှဝေတာဝန်ယူခြင်းမရှိဘူးဆိုရင်ဒီဒုက္ခတွေကိုလက်မခံဘူးလို့ညင်းဆိုထားပါတယ်ဒီအကြောင်း VOA သတင်းတော့ဇလတဇဟုတ်သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ပြောပြမှာဖြစ်ပါတယ
်လေးအကြပင်လည်းပြင်တင်ခီးနေခဲ့ပြီးတဲ့နောက် Open M ဆိုတဲ့တင်မော့ဟာစပိန်နိုင်ငံအရှေ့မြောက်ပိုင်းကဘာစီလိုနာစစ်ကမ်းဆက်ကတ်ခဲ့ပါတယ်တင်မော့ပေါ်ပါလာသူတွေဟာလီဗျကမ်းလွန်မှာလူမောင်ခိုးတွေရဲ့လေပေါ်ကနေကယ်တင်လာပြီးမော်လ်တာနဲ့အီတလီနိုင်ငံတို့ကကန့်ကတ်ခွင့်ညှင်းပယ်ခံရသူတွေပါမော်လ်တာနဲ့အီတလီတို့ကအစိုးရအဖွဲ့အစည်းမဟုတ်သူတွေရဲ့တင်မော့တွေကန့်ကတ်ခွင့်မပြုတာကြောင့်ဒုက္ခတွေအများပြားပင်လယ်ပြင်အတွင်းအသက်ဆုံးရှုံးကြရတယ်လို့ဆိုပါတယ်ရီကာဒိုဂတ်တီဟာ Open Arms တင်မော့ရဲ့မလေးမှုပ
ါ Pues son 60 personas que hemos logrado rescatar pero desgraciadamente desde cuando no
ကျွန်တော်တို့ရွှေပြောင်းနေထိုင်သူ60ကိုကယ်တင်ခဲ့ပါတယ်ခံမကောင်းစွာပဲလေပြားကနေဥရောပကိုလာဖို့ကြိုးစားသူ900နီးပါးလွန်ခဲ့တဲ့4ရက်အတွင်းသေဆုံးခဲ့ပါတယ
်ရွှေပြောင်းနေထိုင်သူတွေတင်လာတဲ့တင်မော့တွေကန့်ကတ်ခွင့်မပြုတဲ့အတွက်ဥရောပနိုင်ငံတချို့အပေါ်ဝေဖန်မှုတွေရှိနေပါတယ်ဟာဗီလိုပက်စာကတ်တာလိုနီးယားဒေသကိုစားပြုစပိန်ဆိုရှယ်လစ်ပါတီကဥရောပပါလီမန်အမတ်တဦးပ
ါ Mira durante estos últimos 6 meses ha llegado a Europa 50,000 personas desde norte de África
လွန်ခဲ့တဲ့6လတွင်မြေထဲပင်လယ်ကိုဖြတ်ပြီးမြောက်အာဖရိကကလူပေါင်း 5,000 လောက်ဥရောပကိုရောက်လာပါတယ်လူကြီးတန်းကားရှိတဲ့ဥရောပတိုက်အနေနဲ့ဒီလူ 9,000 လောက်ကိုကြည့်ရှုမထားနိုင်ကြတော့ဘူးလေဒီခေတ်စဉ်ကဥမာကောင်းတစ်ခုပါဥရောပတိုက်မှာရှိနေတဲ့နေဂျာဒေသတွေဟာဂရိတိုအီတီရိုမှာရှိနေတဲ့နေဆက်မျိုးတွေလို့မဟုတ်ပါဘူးဒါတွေဟာဥရောပတိုက်ရဲ့နေဆက်တွေပ
ါဒါပေမဲ့အာဖရိကတိုက်ကရောက်လာကြတဲ့လူတွေဟာဆယ်စုနှစ်တခုအတွင်းအဆုံးသတ်မှာမဟုတ်တဲ့အတွက်သူတို့ရဲ့ဝန်တော့ဝန်ဘိုးအပေါ်ဥရောပတိုက်သားတွေစိုးရိမ်နေကြတာပါရွှေပြောင်းနေထိုင်သူစန့်ကျင်ရေးစိတ်ဓာတ်တွေဟာလည်းဥရောပတိုက်အတွင်းမြင့်မားလာနေပြီးတန်းပြီအတော်များများကသူတို့ကိုလက်မခံလိုကြပါဘူးဒီလူတွေကိုစီစီရေးအတွက်ဒီကိစ္စမှာရှေ့တန်းကရှိနေတဲ့နိုင်ငံတွေကိုကူညီပေးဖို့လိုကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲကတင်းတင်းငွေနေမှာပြောပါတယ
် Die Transitzentren haben eine Begrenzung denn nach wieder nach dem Grundgesetz darf man jemanden
ဂျာမန်ရဲ့ဖွဲ့စည်းပုံကဒီလူတွေကိုအများဆုံး48နာရီပဲလွတ်လပ်ခွင့်ပေးထားတဲ့အတွက်ဒီလူတွေကိုလက်ခံထားတဲ့နေရာတွေမှာကန့်သတ်မှုတွေရှိနေပါတယ်ဆိုလိုတာကအဲ့ဒီကန့်သက်ခြင်းအတွင်းနောက်တနည်းမှာဒီလူတွေကိုတခြားနိုင်ငံတစ်ခုခုကိုပို့ပေးရမှာဖြစ်ပါတယ်
။ခလုံးဝင်ရထားပြီးသူတွေသာဥရောပတိုက်ကိုလာလို့ရနိုင်အောင်မြောက်အာဖရိကနိုင်ငံတွေမှာရွှေပြောင်းနေထိုင်လို့သူတွေကိုစစ်စစ်တဲ့ဌာနဖွင့်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတိုက်တွန်းဆောင်ရွက်နေပါတယ
်။ But what we have to do is obviously first to fight against smugglers.
ဒါပေမဲ့ကျွန်တော်ပထမဆုံးလုပ်ရမှာကလူမောင်ခိုးကူးသူတွေကိုတိုက်ဖြတ်ရေးပါ။ဒါဟာကျွန်တော်တို့ဦးစားပေးလုပ်ငန်းပါအဲ့လိုမျိုးကျွန်တော်တို့ Sahel ဒေသနဲ့ Libya အစိုးရတို့ကိုအဲ့လိုလှုပ်ဖို့လိုအပ်ပါတယ်ဒီကိစ္စရက်တက်ရေးအတွက် Libya အစိုးရကိုကျွန်တော်တို့ပြုပြင်ရပါမယ
်သူစိတ်ကန်းကထွက်ခွာနေတဲ့ရွှေပြောင်းနေထိုင်သူတွေရက်တန်ရေးပုံမှန်လှုပ်ဆောင်ဖို့ဥရောပနိုင်ငံတွေက Libya အစိုးရကိုတောင်းဆိုနေကြတာပါဒါပေမဲ့တေမလားရှင်မလားမသိတဲ့ခီလန်အတွက်ရွှေပြောင်းနေထိုင်လူတွေကငွေကြေးအမြောက်များပေးနေတာကြောင့်ဒီတရားဝင်လုပ်ငန်းဟာရှင်တန်ကြီးထွားနေစေဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ထိုင်းနိုင်ငံကလှိုင်ကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကြိုးပမ်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမှတ်ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ့်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြွတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေည VO မြန်မာပိုင်းကဆွေးနွေးမဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။သောရရှင်များခင်ဗျာကဘာဖလားကွာတာဖိုင်နယ်ပွဲတွေကတော့ဒီကနေ့ညကစားကြမှာဖြစ်ပါတယ်ဒီလိုကမ္ဘာဖလားပွဲမျိုးကိုနောင်လာမယ့်၈နှစ်2026ကြာရင်အမေရိကန်အနောက်ဘက်ကျန်း Los Angeles မြို့ LA မှာကမ္ဘာဖလားဘောလုံးပွဲကျင်းပဖို့ရှိတာကြောင့် LA မြို့ဟာအတော်ထူးခြားတဲ့ဖြစ်ရပ်တွေနဲ့ကြုံရဖို့ရှိနေပါတယ်ဒီလိုလူစိတ်ဝင်စားဆုံးအားကစားပွဲအတွက်ကမ္ဘာပြည်သက်လူသန်းပေါင်းများစွာကိုဆွဲဆောင်မှုအတွက် LA မြို့ကဘယ်လိုပြင်ဆင်မှုတွေလုပ်နေသလဲဆိုတဲ့အကြောင်း VOA သတင်းတော့ Angelina Bagdasarian ရဲ့သတင်းလွှာကိုတော့မတ်ဤတန်းစင်ကပြောပြမှာဖြစ်ပါတယ
် Los Angeles မြို့နဲ့9မိုင်မဲ့ဝေးတဲ့ Pasadena မြို့တမိုင်းဝင် Rose Bowl အားကစားကွင်းစီမံခန့်ခွဲရေးကုမ္ပဏီဥက္ကဋ္ဌ Victor Gordo အတွက်တော့2026ကမ္ဘာဖလားပြိုင်ပွဲတွေသူတို့စီမံကျင်းပမယ်ဆိုတာသတင်းကောင်းတစ်ပုဒ်ပါပဲ
Pasadena I think was proudTo welcome the world.
ကမ္ဘာပရိသတ်ကို Pasadena မြို့က Rose Bowl ကစားကွင်းကြီးစီကိုဖိတ်ခေါ်ကျင်းပါတယ်။နောက်တစ်ကြိမ်ထပ်ပြီးဂုဏ်ယူပါရစေ။ကစားပွဲတွေတစ်ပွဲနှစ်ပွဲသုံးပွဲမကဒီမှာကျင်းပခွင့်ရပါတော့မယ်။ကမ္ဘာပရိသတ်ကိုကြိုဆိုပြီးအောင်ပွဲခံပါရစေ
။ Rose Bowl ကစားကွင်းကြီးကိုပြီးခဲ့တဲ့နှစ်တရာလောက်ကစတင်ထောင်ခဲ့တာပါ။ကမ္ဘာပေါ်ကအကြီးဆုံးကစားကွင်း20ထဲကတစ်ခုဖြစ်ပါတယ်။1932ခုနှစ်နဲ့1948ခုနှစ်တွေကနွေရာသီအားကစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်ကျင်းပခဲ့ပါတယ်။ဒီလိုအစဉ်အလာရှိခဲ့တဲ့ကစားကွင်းအနေနဲ့ကမ္ဘာဖလားပြိုင်ပွဲတွေကိုကြိုက်တဲ့အချိန်ကျင်းပဖို့အစဉ်သင့်ပါပဲလို့ Victor Gordo ကပြောပါတယ
်။ We recently completed a $182 million renovation of the stadium.
ကစားကွင်းကိုမွမ်းမံဖို့မကြာခင်ကပဲဒေါ်လာ182သန်းအကုန်ကျခံခဲ့ပါတယ်။ကစားကွင်းကြီးရဲ့နှစ်တရာပြည့်လွန်နှစ်တွေမှာစက်ပြီးထိမ့်သိမ်းသွားနိုင်မှုညလင်းပြီးလှုပ်ဆောင်ထားတာပါ
တိတ်မဝေးတဲ့ Inglewood မြို့မှာလဲ Forum လို့ခေါ်တဲ့လူ9000လောက်ဆက်နဲ့နောက်ထပ်အားကစားကွင်းတစ်ခုအဆင့်သစ်ဖြစ်နေပါပြီဒီကစားကွင်းတစ်ကို2020မှာဖွင့်မှာပါဒီကစားကွင်းကလဲကမ္ဘာဖလားနဲ့2028နွေရာသီအိုလံပစ်ပြိုင်ပွဲတွေလက်ခံကျင်းပမယ့်နေရာတစ်ခုဖြစ်လာဖို့မြို့ကန်ရရှိတွေကမျှော်လင့်ထားကြပါတယ်ဒါမဲ့လေဒေသခံတချို့ကတော့ကမ္ဘာဖလားနဲ့အိုလံပစ်ကြောင့်လမ်းတွေပိတ်ရင်ကျိုးတွေပိတ်ဆို့မှုတွေနဲ့နိုင်ငံသားကခီးတဲ့ထောင်ချီပြီးရောက်လာတာ Los Angeles အတွက်သတင်းကောင်းမဟုတ်ဘူးလို့မြင်ကြပါတယ
် The World Cup plays into this in very similar fashion
ကမ္ဘာဖလားကလည်းအိုလံပစ်လိုမျိုးအခြေအနေတူမျိုးကျန်တဲ့အခြေအနေနဲ့မတူတဲ့အနေအထားကိုပဲတွေ့ရမှာပါဒီလိုကြီးကျယ်တဲ့ကစားပွဲတွေကျင်းပနိုင်ဖို့အဖွဲ့အစည်းကြီးတွေကိုအခွန်နဲ့ပတ်သက်တဲ့ကြိုးခမ်းစားခွင့်တွေပေးမယ်လူရင်းအရစစ်တပ်နဲ့ရဲတွေတိုးချပါမယ်
ဒီအမြင်ကို Los Angeles မြို့ကန်တိုင်းကတော့စန့်ကျင်ကြတော့မဟုတ်ပါဘူ
း I think it's great
ဒါဟာသတင်းကောင်းပ
ါ I think it'll bring more people here and we don't need
လူတွေအများကြီးဒီကိုလာကြမယ်လူတွေလာဖို့လိုတယ်လေ
If it's come to US and it's going to be a bit like you know
အမေရိကန်မှာကျင်းပမယ်ဆိုတော့ဆက်လုပ်ရှာဖို့ကောင်းပါတယ
် I think that more people that come to LA the better and
Los Angeles မှာကစားကွင်းကြီးတွေအပြင်ခီးတယ်တွေသွားတင်တဲ့နေရာအများကြီးပါဒီတော့ဒီပွဲတွေကတိတ်ပျော်ဖို့ကောင်းပါပါ
2026ကမ္ဘာဖလားဘောလုံးပွဲကိုအမေရိကန်ပြည်အောင်စုမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကမြို့ကြီး16မြို့မှာအင်ရှင်ဖြစ်ကျင်းပမှာပါတမိုင်းမှာပထမဆုံးအကြိမ်ဖြစ်ကမ္ဘာဖလားကို၃နိုင်ငံပူးတွဲကျင်းပတာလည်းဖြစ်ပါတယ်ရှင
်2026မှာလက်ခံကျင်းပမယ့်အမေရိကန် Los Angeles မြို့ကကမ္ဘာဖလားပြင်ဆင်မှုအခြေအနေအကြောင်းမတ်ဤသန်းစင်ပြောပြသွားတာပါဗီယိုရနေထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com အီးမေးလ်လိပ်စာကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12.13 ည၊လိုင်းဒိုမီတာ40 kHz 9433ည၊လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အီဒီယန်3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးဌာနကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
နိုင်ငံရေးကဏ္ဍဆွေးနွေးပွဲမှာကြားမတန်းသူမြရေးတစ်ခုပဲဆွေးနွေးမှာကျွန်တော်ကောင်းစင်ပါကောင်းစင်မဆွေးနွေးဘူးလုံခြုံရေးကလည်းအရင်ချတဲ့အတိုင်းပဲဆွေးမဲ့ဆွေးနွေးမှာဆုံးဖြတ်
တိုင်းသားတွေတက်ရောက်မဲ့ပင်လုံညီလာခံအရေးနဲ့ပတ်သက်လို့နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့နန္ဒခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ်
ဒီကိမနဲ့တင်ပြမယ့် idiom အသုံးကတော့
tied to apron strings
ဖြစ်ပါလေ။စာလုံးပေါင်းက TIED tied ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့ချီနှောင်ထားတာကိုဆိုလိုပါလေ။ APRON apron ကမိဖို့ကြောင့်ဝင်တဲ့အထူးသဖြင့်အင်ရှင်မတွေချက်ပြုတ်ကြတဲ့အခါအင်ဂျီမပေရလေအောင်ရှေ့မှာကာထားပေးနိုင်မှုဝိရတဲ့ချီနေဖြစ်စေတခါတရံပလတ်စတစ်ဖြစ်စေချုပ်ထားတဲ့အင်ဂျီအကတမျိုးကိုဆလိုပြီးအမျိုးသမီးတွေအများဆုံးဝေးလေရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်ဒါပေမဲ့လို့တာမန်အဖြစ်ကတော့လေဘေးမှာကျိုးတိုင်ထားပြီးခါနောက်မှာခါစီကျိုးကိုခြိထားလေရှိတာဖြစ်ပါတယ် tied to apron strings ရဲ့လုံကောက်ဒီဘေးကတော့ apron အင်ဂျီခါစီကျိုးနဲ့ခြိနှောင်ထားတာပေါ့ရှင် idiom ဆိုတဲ့တော့အဲ့ဒီဘေးကတော့အထူးသဖြင့်မိသားစုမှာမိဖို့ကြောင့်ဝင်လေရှိတာကတော့မိခင်တွေဇနီးတွေဖြစ်တာသောရရှိများအသိပါလူတူကအဲ့ဒီ apron ခါစီကျိုးနဲ့ချီနှောင်ခံထားရတယ်ဆိုရင်အဲ့ဒီလူဟာအထူးသဖြင့်ရည်ညွှန်းလေရှိတာကတော့အမျိုးသားဖြစ်ပြီးတော့အဲ့ဒီအမျိုးသားဟာသူ့မိခင်သူ့ဇနီးပေါ်တန်ရော့စင်ကြီးပြီးလွှမ်းမိုးချေလေခံရတာများတဲ့အမျိုးသားမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်အမေသဘောမတူရင်ဘာမှမလုပ်တဲ့သားမျိုးအမေဩဇာကိုခံတဲ့သားမျိုးတခါတရံလေဇနီးရဲ့ဩဇာညောင်းတဲ့ခင်မွန်းတဲ့ဆိုရင်လေဒီအသုံးကိုရည်ညွှန်းပြောနိုင်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြကြရအောင
် Although John is over 40 he is still tied to his mother's apron strings so it's not surprising that he's still single
John ကအသက်40ကျော်နေပြီဒါပေမဲ့သူ့ရဲ့အမေဩဇာညောင်းတာကိုခံနေရတော့မေဒါကြောင့်လေခုထိလူပြိုကြီးဖြစ်နေတာကတော့မဆမ်းပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Although John is over 40 he is still tied up to his mother's apron strings so it's not surprising that he's still single
မိခင်တမမဟုတ်ဇနီးပေါ်တန်ရုပ်စင်ကြည့်ပြီးဘာမဆိုသူ့တို့သဘောမတူရင်မလုတ်တတ်တဲ့အမျိုးသားမျိုးကိုဘယ်လို idiom နဲ့ရည်ညွှန်းပြောမလဲ
tied to apron strings
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလသန်းရဲ့အင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတက်ငယ်လေမိုင်းဆိုင်ရာမတရားပြုကျင့်ခံရမှုကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာတက်ငယ်မတရားပြုကျင့်ခံရမှုတွေများလာတယ်လို့မှတ်တမ်းသတင်းတွေထွက်ပေါ်လာတာကြောင့်ကာကွယ်နိုင်ရေးအရေးကြီးလာနေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒီတက်ငယ်လေမိုင်းဆိုင်ရာမတရားပြုကျင့်ခံရမှုတွေကဘယ်လိုအနေအထားမှာအဓိကဖြစ်ရပြီးဘယ်လိုကာကွယ်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคดร.มีนครับเนี่ยเราดิค
လေးသူငယ်အရွယ်တွေပေါ့နော်လိမ့်ပိုင်းဆိုင်ရာမတော်တရားပြုကျင့်မှုတွေတနည်းအားဖြင့်ဒီကလေးငယ်မတိမ်မှုတွေပေါ့ဆရာနော်ဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာတစ်နှစ်ပြီးတစ်နှစ်ပေါ့နော်များလာတဲ့အနေအထားမှတ်တမ်းတွေမှာတွေ့ရှိနေရပါတယ်ဆရာအဲ့ဒီခါကျတော့ဒီဖြစ်နေတဲ့အနေအထားကဘယ်လောက်ထိနောက်ဆုံးဖြစ်နေလဲဆရာ
ဒီစင်ကျွန်တော်သတင်းတွေမှာပေါ့နော်ကျွန်တော်ပြည်မှုမဲ့စင်ရင်းစင်ရင်းဟောတခြားကုနာသတင်းတန်တွေဒီမှာပေါ့ဒီလိုကလစ်ငယ်လိမ်မှုဆိုင်ရာဆော့ကောင်းဟုတ်တော့ကလစ်ငယ်မရင်းမှုပေါ့နော်ဒါကြီးတော်များများဖြစ်လာတော့ကျွန်တော်လူမှုဖွဲ့စည်းရနေတော့ဆန္ဒပြရာတောင်ရှိတယ်ဒီလူတွေကိုပေးတံပေးပါဆိုတာမျိုးတွေမှာတော်ရီမှာဖြစ်တယ်ပေါ့နော်အဲ့တော့ကဘာတမန်ကြည့်လိုက်ရင်လည်းဒါတွေကရှိနေတော့မယ်မင်းကလေး20ရာခိုင်နှုန်းတွေဟာဒီလိုမျိုးလူကြီးတွေရဲ့သမှုသူတို့ချင်းချင်းလိမ်မှုပိုင်းဆိုင်ရာမတရားပြုကျင့်ခံနေရတယ်လို့ခံယူကြတယ်ရပြရတယ်မင်းကလေးကလာပေါ်တော့မဟုတ်ဘူးတချို့ယောက်ျားလေးတွေရှေ့ရကိုင်းတော့မှတော့ယောက်ျားလေးတွေလို့ပြောတယ်ပထမတော့မတော်တရားအဲ့ဒီကနေမှကျွန်တော်မတိန်ကျင်တဲ့အထိကလေးငယ်လေးရဲ့ပြစ်စီလေးအပေါက်ခဲကိုမတရားထိုးသွင်းတာကြီးပေါ့နော်အဲ့လိုအထိတရားရရပြောတော့လူသတ်မှုတွေအထိတော့ကျွန်တော်ဒီမှာကြားနေရတယ
်ဟုတ်ကဲ့ဆယ်အဲ့တော့ဒါကိုကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဒီမတိန်ပြုချင်းမှုခံရတာလေးအများစုကကလေးငယ်လေးပေါ့ဆရာနော်ဘလိုအနေထားတွေမှာဖြစ်တာများလဲဆရာကြီ
းအများစုကတော့ဒီညီကိုမောင်နှမကကလေးစင်ငယ်လိမ်မှုဆိုင်ရာစော်ကားမှုဆိုတာကိုသွေးရင်းသားရင်းဦးလေးကနေပြီးတော့ကလေးကိုလုပ်မယ်အကူကြီးကနေပြီးတော့ကလေးကိုလုပ်မယ်ပြည်သားစုတွေကဟာလေပေါ့နော်ကိုယ်နဲ့ရင်းနှီးပြီးသားအဲ့ဒါတွေက60ရာခိုင်နှုန်းလောက်ရှိတယ်။ကျန်တဲ့ဒစိန်ဆိုတာကတော့100ရာခိုင်နှုန်းအောက်ပါပဲရှိတယ်။ဒါပေမဲ့အများစုကကိုတိပြီးသားလူနဲ့ကလေးကိုထည့်ပေးလိုက်တယ်။ကိုယ့်အိမ်ကလူတွေကလည်းသူချိန်ကိုသားချင်းအိမ်သွားလေတဲ့အချိန်မှာကိုယ့်ရဲ့ပထွေးကလုပ်မယ်အကူကလုပ်မယ်မောင်တဝမ်းခွဲကလုပ်မယ်ဦးလေးကလုပ်မယ်အဲ့လိုမျိုးတွေပေါ့နော်။ကလေးတို့သွားပြီးတော့စက်ကကလေးလှမ်းပြီးခိုင်တာတွေစရင်လေးပုတ်တဲ့နန်းနဲ့နှာခေါင်းဆုပ်တယ်ဒီလိုမျိုးညာဆိုတာဒါတွေကလိမ့်မှုဆိုင်ရာမတော်မတရားတွေမှာပါတယ်ကလေးတင်ငယ်ဆိုတာကသူ့ရဲ့သဘောတူညီမှုဆိုတာပြီးလို့မရဘူးလေပြောကလေးဆိုတာမြူဆွေလို့ကောင်းတယ်ပြောပြခေါ်သားမယ်ရုပ်ရှင်ပြမယ်အင်ကြီးဝယ်ပေးမယ်စာအုပ်ကလေးဝယ်ပေးမယ်အယုတ်လေးဝယ်ပေးမယ်မုတ်ကျွေးမယ်ဆိုတာမျိုးနဲ့ညာပြီးတော့ခိုင်တွေတာတွေမိမိရဲ့လင်ရင်ကာကိုကလေးကိုခိုင်ခိုင်းတာတွေတော့မြင့်ညမ်းတဲ့ဓာတ်ပုံတွေပြတာတွေဒီလိုမျိုးပါလောင်စီယုံတာပေါ့နော်အဲ့ဒီကနှာခေါင်းလေးကိုဆုပ်တာတွေဒီလိုကနေမဲ့ brain မမြောက်ဘူးလေဦးနာတော်လိုဒီမှုဆိုတာဆော်ကားမှုကို child sexual abuse ဆိုတာမျောက်နေတယ်လေဒါလည်းရသုံးမှုပဲအဲ့ဒီကနေမှတစ်ဆင့်တက်ပြီးအတင်းကျထိုးသွင်းတော့တန်ရတယ်ပါလေရအဲ့ဒီကနေမှကလေးရတယ်နဲ့သိရန်ရှိလာတဲ့ခါကျတော့ဒီကလေးတွေကကိုယ်ဝန်လေးရှိလာတယ်လေအရွယ်ရလာတယ်အဲ့ကလေးကပြန်ပြောမှဆိုလို့ကလေးကိုနှုတ်ဖိတ်နှုတ်ဖိတ်တာနေတခါလေဦးနာလူသက်မှုတွေဒီကျွလွန်ကြတာပေါ့ပြောတချို့တော့ဘုံကြီးတွေပေါ့နော်ဒီကလေးတွေကိုစာသင်ပေးရင်နဲ့ပြောချက်တွေကနေဝင်ရမယ်ပြီးတော့မှမဆလုပ်ရမယ်ဆိုပြီးတော့အဲ့လိုကနေဒီကလေးငယ်တွေကိုမရင်းကျင်ပြီးတော့မိဘရတိုင်တာတွေလည်းဟိုဘာဒီမှာပေါ်လာတော့ဒါပဲပြောအရင်နဲ့ဆိုင်တော့အများကြီးဖြစ်လာတယ
်ဟုတ်ကဲ့ဆရာအခုလို့ဒီတီချွမ်းပိသားပေါ့နော်သူတွေနဲ့ဒီအဓိကဖြစ်ရတာများတယ်ပေါ့နော်ကိုကယုံကြည်ပိသားသူတွေဖြစ်တဲ့အတွက်ဒီကာကွယ်နိုင်မှုအတွက်ဆိုရင်ဆရာရဲ့မိဘတွေအနေနဲ့ဘယ်လိုတာဝန်ရှိမယ်လို့ထင်လဲဆရာလေးကလေးတွေအတွက်ပေါ့နော
်ကတည်းကကုနာအတူပါကုအချင်းချင်းတော့မယုံပါဘူးလေအခုကသမီးကဖိတ်ကြောင်မယုံဘူးနဲ့ဖိတ်ရကုသမီးပရိတ်တန်ကျင့်တာတွေတောင်မှမူယူပြီးတော့နော်ဆော်ရီမှာဖြစ်ဖြစ်နေတာဆိုတော့ခါတယ်ကျွန်တော်ကဆိုရကမိခင်နဲ့သမီးအရင်လောက်တာနေတော့စိတ်ချတယ်သဘောမျိုးရှိတာပေါ့နော်အဲ့တော့ကလေးတွေကိုငယ်ရွယ်တည်းကပင်ပေးထားမှာဒါတွေကလင်းရင်ကဟာတာရှက်ရှက်ဟာတာကတော့ကျွန်တော်ချူးလေးတော့ဒီလိုမျိုးကလေးတွေအဲ့ဒီဟာတွေသူများတွေခိုင်မို့မဟုတ်ဘူးတော့ဖုံးထားမှာဘလူးပဲလာကနေလူကြီးကိုအသိပေးရတကယ်လို့ဖြစ်လာခဲ့ရင်လေသူများကတိုင်တွယ်နန်းရှုပ်တာချက်ချင်းလူကြီးတွေကိုပြန်လဲတိုင်ကြဖို့ပေါ့နော်ခရီးငယ်လေးတွေနားနေတဲ့အရွယ်ဆက်ပြီးတော့တင်နေတာသူ့တို့သူတို့ကာကွယ်နေအောင်တိအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာမိဘတွေအနေနဲ့ဆရာကြီးဒီခရီးတွေအနေနဲ့အခုလိုမျိုးဒီမတရားပြုကျင်တာမခံအောင်ပေါ့နော်အတက်နိုင်ဆုံးဘလူအနေထားမျိုးတွေဖန်တီးပေးဖို့လုပ်မလဲဆရာကြီ
းအာဒီဟိုကကလေးတွေနဲ့ရင်အောင်မကွာပါနော်အများအားကြီးကြည့်နေရမယ်စိတ်ချရတော့လူကောင်မှကျွန်တော်စိတ်မချနိုင်ဘူးဆိုတဲ့အနေအထားဖြစ်တဲ့ကြောင့်အဲ့တော့ကျွန်တော်ရင်အောင်မကွာထားဖို့ရဲ့နောက်ကလေးတွေကိုကိုနိုင်ကွာဒါတွေကိုပြန်လဲတိုင်ကြားဖို့ပေါ့နော်အဲ့ဒါကိုသင်ကြားပေးရမယ်သူတို့ကိုလည်းအပြုမခံဘူးပေါ့နော်အဲ့တော့မိဘတွေကို family therapy ပေးရတာပေါ့ဒီ parental guiding ကိုခေါ်တဲ့ဆောင်းနေရတော့မိဘတွေတော်တော်များများမသိနားမလည်တဲ့လူတွေမှာပုံဖြစ်တာယုံကြည်စိတ်ချလွယ်တယ်အဲ့တော့ဘုန်းကြီးဆိုလို့ဘုန်းကြီးအထာနဲ့ဘုန်းကြီးကလှုပ်ရှားသွားတယ်ကျောင်းဆရာဆိုလို့ကျောင်းဆရာအထာကျောင်းဆရာလှုပ်ရှားသွားတယ်အဲ့လိုမျိုးကြီးကျွန်တော်ကြုံနေရတဲ့ခါကျတော့ကလေးတငယ်တွေကိုသူတို့ကကလေးတွေ့တာကိုမယုံနဲ့ပေါ့ဒါတွေကရှိသေးတာပေါ့နော်အဲ့ဒါပေမဲ့တကယ်တမ်းကဆောင်းနေစစ်ဆေးလိုက်တဲ့ခါမှာယောဂါကိုခန္ဓာဟိုတည်းသူတို့အတင်းချက်နှိမ့်ဆက်ထားတဲ့ဓာရီတွေမတွေ့ဘူးလေစိတ်ပိုင်းဆိုင်ရာဓာရီတွေအများကြီးတွေ့ရတယ်။အဲတော့ကလေးငယ်တွေကိုပြောလာအောင်ကျွန်တော်ကဖြောင်းဖြားပြီးတော့ကျွန်တော်စစ်ဆေးရတယ
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောကာကွယ်တဲ့အနေအထားတွေဘယ်လိုကြံပေးနိုင်သလဲဆရာ
။ကျူးလွန်တဲ့လူတွေအပိုင်းပေါ့နော်။ကျူးလွန်တဲ့လူတွေရဲ့ခုနဆရာရဲ့လက္ခဏာပေါ့နော်။ အဲ့ဒါဒီဟိုကျွန်တော်တို့သတိထားရမယ်ဒီပြီးတော့တချို့နိုင်ငံတွေမှာဆိုလို့ရှိရင်ဒါမျိုးပြမှုကျူးလွန်ပြီးရလို့တရင်ပြလိုက်တာပေါ့နော်တရက်ကွက်ထဲမှာပြောပြဒီလူတွေကိုကျွန်တော်ရှောင်ရှားဖို့ပေါ့နော်အဲအဲ့လိုမျိုးပေါ့ရှုပ်နေရုပ်နေတော့ပြင်ညာရှိတယ်အဲ့လိုမျိုးဆိုရင်တော့အကမခံတာတချို့ဆိုရှင်ကျွန်တော်အော်စတြေးလျလိုနိုင်ငံမျိုးကြတော့ကလေးငယ်တွေကိုတတ်ပုံမရရဘူးလေမိဘနဲ့မရှိကလေးတယောက်လည်းရှိနေချိန်မှာကျွန်တော်လူတရင်းတယောက်ကသွားကတ်တာတွေကိုကျွန်တော်ရဲတွေကစောင့်ကြည့်တယ်အော်စတြေးလျနိုင်ငံမှာဒီကလေးတွေကိုဟိုတယ်ကနေကိုခေါ်မသွားဘူးလက်ပေါ်တပြီးမနေအောင်ဆိုတဲ့ဟာမျိုးတွေကိုကျွန်တော်ပြည်ဝင်ခွင့်ရတယ်ဗီဇာရတယ်လူတိုင်းကိုအကုန်လုံးဆက်တည်ကန့်လန့်ထားတယ်ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်မရှိသေးပါနဲ့အခုတချို့ဟိုတယ်တွေမှာစာတန်းကတ်ထားတယ်အဲ့တွေများကလေးများခေါ်မလာရင်လို့ပါလို့ပေါ့လေအဲ့ဒါလေးကကျွန်တော်တွေ့ရတာပေါ့နော်အဲ့ဒါအမျိုးတွေနဲ့ကျွန်တော်တို့ကာကွယ်နေတဲ့အနည်းငယ်လေးရှိပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကလေးငယ်တွေနဲ့ဟိုအမျိုးသားပေါ့နော်သိထားသူပဲဖြစ်ဖြစ်တစ်စိမ့်ပဲဖြစ်ဖြစ်နှစ်ဦးချင်းဒီမတွေ့နိုင်တဲ့အနေအထားမျိုးမိဘတွေကသွန်သင်ထားတာမျိုးရော
ဒါတွေကကျောင်းနေမှာကျွန်တော်တို့လုပ်ပြီးလို့ရတယ်။နောက်နောက်ကမိဘတွေကိုလည်းကျွန်တော်တို့ရရွာလို့မဟုတ်ဖွဲ့စည်းရတယ်လုပ်ပြီးလို့ရတယ်။ဒီလူမျိုးတင်ကြားတာတွေအပြင်ကိုကျွန်တော်စောင့်ရှောက်တဲ့အဖွဲ့တွေပေါ့နော်။အဲဒီလူမျိုးရားမှုလည်းကျွန်တော်တို့ဒီလိမ့်မှုပညာပေးအဖွဲ့တွေအဲကအများကြီးပါလာ။ဒါတော့ဒီခရီးသင်ငယ်တွေကိုမရင်းကျင်တာဆိုရင်ပြီးစားကျွန်တော်ပြစ်တံကြီးကြီးချဖို့လို့ပါလို့အခုတောင်းဆိုနေကြတာလေ။ဒါမျိုးတွေကိုကျွန်တော်ညော့နေသွားအောင်လုပ်တာတွေရှိတတ်ပါတယ်။အပြားသူထင်ရမရင်းမရင်းတဲ့ငယ်မရင်းတဲ့ငယ်မရင်းနဲ့ပို့ပြီးတော့မဖြစ်ခင်မှာပို့ပြီးတော့တဲ့ငယ်ဒီကိုစက်လင်းမှုဆိုင်ရာဆော်ကားမကတချို့ပုံလေးပြတာချက်ဘောက်စီပေါ်တခါကျပြောတက်ပုံလေးနဲ့ရောက်ကတယ်လီဖုန်းလေးနဲ့ရော့ဆိုပြီးပြောရင်းပြောရင်းနဲ့နှူးရင်းတိုင်ရင်းနဲ့ကလေးတင်းသွင်းတာအဲ့ဒါမျိုးတွေကတော့အားလုံးကဒီအဆိုင်မမိဖို့မိခါဆင်ញင်ဖို့ပြင်းပြင်းထန်ထန်နှိကုတ်ဖို့ဥပဒေပိုင်းဆိုင်ရာဟောပေါ့နော်အကုန်လုံ
းဟုတ်ကဲ့ချစ်စင်များတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အစိုးရအဖွဲ့စည်းဝါးရေးဝန်ကြီးဦးကျော်အေးသိန်းကိုအရေးယူဖို့အဆိုပြည်နယ်လွှတ်တော်ကမဲခွဲဆုံးဖြတ်ရမှာရှုံးနိမ့်ခဲ့ပါတယ်။ကရင်နီတမိုင်းကြောင့်နဲ့ဗိုလ်ချုပ်ကျေးရွတ်တိဆောက်တဲ့ကိစ္စကန့်ကွက်ဆိုင်ရွက်ဖြန့်ဝေသူတွေကိုအစိုးရကတရားစွဲဆိုလိုက်တယ်ဆိုတာနဲ့21ရာစုပင်လုံညီလာခံတတိယအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်နေ့စပြီးကျင်းပသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရဖွဲ့ဗန္ဒာရေးအခွန်စီမံနဲ့စီးပွားဝင်ကြီးဦးကျော်အေးသိန်းကိုစီမံကိန်းတွေအကောင့်ထဲပေါ်ရမှာဥပဒေကပေးအပ်တဲ့တာဝန်တွေကိုကျေပွန်းစွာမထမ်းဆောင်နိုင်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖို့ပြည်နယ်လူတော်ကမဲခွဲဆုံးဖြတ်ရမှာအဆိုရှုံးနိမ့်ခဲ့ပါတယ်အဲ့ဒီအဆိုကိုလွန်ခဲ့တဲ့ဇွန်လ29ရက်နေ့ကမဲပေးပိုင်ခွင့်ရှိသူ44ဦးရှိတဲ့ရခိုင်ပြည်နယ်လူတော်ကမဲခွဲဆုံးဖြတ်ခဲ့ရမှာထောက်ခံပေး25မဲကန့်ကွက်မဲ9မဲနဲ့ပယ်မဲ10မဲရှိခဲ့တဲ့အတွက်လွတ်တော်ဥက္ကဋ္ဌကလိုအပ်တဲ့ထောက်ခံမဲ3ပုံ2ပုံမရတဲ့အတွက်အဆိုရှုံးနိမ့်တယ်လို့လွတ်တော်မှကြေညာခဲ့ပါတယ်ဝန်ကြီးဦးကျော်အေးသိန်းဟာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်စွာမထမ်းဆောင်နိုင်ခြင်းနဲ့ဗန္ဒာရဲနဲ့အလိုက်ပြည်နယ်ရဲ့ခွင့်ပြုရန်ပုံငွေတွေကိုဗန္ဒာရဲစီကံလှုပ်ထုံးလုပ်နည်းတွေနဲ့အညီမဆောင်ရွက်နိုင်တဲ့အတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေထိခိုက်မှုရှိနေတယ်ဆိုပြီးလွတ်တော်ကိုယ်စားလှယ်12ဦးကပြည်နယ်လွတ်တော်မှာတင်တွင်းခဲ့ကြတာပါအဲ့ဒီနောက် NLD ပါတီကတန်ရဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးနိုင်ကျွေအေးဦးဆောင်တဲ့အဖွဲ့ဝင်9ဦးပါကော်မတီကိုဧပြီလကဖွဲ့စည်းခဲ့ပြီးကော်မတီရဲ့စုံစမ်းတွေ့ရှိချက်တွေကိုလွတ်တော်ကိုတင်ပြပေးတဲ့နောက်အခုလိုမဲခွဲခဲ့တာဖြစ်ပါတယ်
။ကရင်နီတမန်းကျောင်းနဲ့ဗိုလ်ချုပ်ကြေးရုပ်တည်ဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းအသိပေးဆိုင်ရွက်ဖြန့်ဝေသူလူငယ်10ဦးကိုကြားပြင်းနဲ့ဆိုးရကနေတရားစွဲဆိုလိုက်ပါတယ်။စူလိုင်လ2ရက်နေ့မှာကရင်နီလူငယ်10ဦးကိုရစရတ်ကြီးပုံမှ905ခခွေကငယ်နဲ့တရားစွဲဆိုပြီးစူလိုင်လ9ရက်နေ့ကိုတရားရုံးချင်းဖြစ်သတ်မှတ်ခေါ်ယူခဲ့ကြပါတယ်။ကြရပြည်နယ်တွင်ကကရင်နီပြည်တောင်သူလယ်ထမသမကကရင်နီပြည်လူငယ်များသမကလူငယ်တွေစုပေါင်းပြီးတော့ဗိုလ်ချုပ်ကြေးရုပ်တည်ဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းပြည်နယ်တွင်ကပြည်သူတွေကိုအသိပေးစာရွက်တွေဇွန်လနောက်ဆုံးပတ်ကဖြန့်ဝေခဲ့တဲ့အပေါ်မှာအခုလိုတရားစွဲဆိုခံရတာဖြစ်ပါတယ် ဘူဂျုံစန်းချီယုတ်စိုက်တူမဲ့ကရပြည်နယ်ဆူရရဲ့အစီအစဉ်ကိုကရင်နီလူစုဖွဲ့စည်းတွေကနေဇွန်လ3ရက်နေ့ကလွယ်ကုံမြို့မှာကန့်ကွက်ဆန္ဒဖော်ထုတ်ခဲ့ရမှာတပ်ဆိုင်ရာရဲတပ်ဖွဲ့ကနေတားဆီးနှိမ်သိမ်းခဲ့လို့ဆန္ဒဖော်ထုတ်ပွဲပြက်ပြယ်ခဲ့ပါတယ်
။ရှမ်းပြည်နယ်ကွန်ဟိန်းမြို့နယ်နဲ့လင်းခဲမြို့နယ်တွေမှာတန်လွင်မြစ်အတွင်မြစ်ရည်စည်းအားကိုအသုံးပြုပြီးလျှက်စစ်တပ်အားထုတ်လုပ်တဲ့ဆက်နဲ့လျှက်စစ်ထုတ်လုပ်မှုပြုလုပ်နိုင်ရန်အတွက်ရေပြင်တိုင်းတိုင်းရေလုပ်ငန်းဆောင်ရွက်တွေ့ရှိချက်တွေကိုပြန်လည်ရှင်းလင်းတဲ့အခမ်းအနားတရက်ကိုတောင်ကြီးမြို့မြို့တော်ခန်းမမှာပြုလုပ်ခဲ့ပါတယ်။ဇွန်လ29ရက်နေ့မှာကျင်းပခဲ့တာပါ။ Green Lotus CMN Hydrogas Vanyan Green Service တို့ကနေပူးပေါင်းပြီးတော့ပြုလုပ်ခဲ့ပါတယ်။အထူးသဖြင့်ဆယ်တီဆောက်ချင်းမပြုဘဲစက်ခုံမောင်းပြီးလက်စစ်ထုတ်လုပ်မယ်ဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုညော့နည်းမယ်လို့ကုမ္ပဏီဘက်ကရှင်းလင်းတင်ပြသွားပါတယ်။တန်လွင်မြစ်ပေါ်ကကွန်ဟိန်းမြို့နယ်တက်ကော့တဒားနဲ့လင်းခေခရိုင်မိုင်းပန်မြို့နယ်တက်ဆန်းတဒားတွေမှာကွင်းစင်စမ်းသပ်ခဲ့တာဖြစ်ပါတယ်။
ကရင်မျိုးရဒီမိုကရက်တစ်ပါတီ KNDP စတင်တည်ထောင်ပြီးနောက်ပါတီစည်းရုံးရေးစဆင်းတဲ့3လသွင်းမှာပဲပါတီဝင်ဥယျာဉ်1000ထိရှိလာနေပါတယ် KNDP ပါတီအနေနဲ့ပါတီစည်းရုံးရေးလုပ်ငန်းပြည်ပြည်ဆိုဆိုမလုပ်နိုင်သေးတဲ့ကာလမှာတောင်းကနန်းထိရှိလာတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာအောင်မြင်ဖို့မျှော်လင့်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။ဒါ့အပြင်ကရင်ပြည်နယ်မြို့နယ်ခုံလုံးမြို့နယ်မှာလည်းပါတီရုံးခွဲတွေဖွင့်လှစ်နိုင်ဖို့လှုံ့ဆော်နေပြီဖြစ်ပါတယ်။KNDP ပါတီဟာကရင်ပြည်နယ်ခြေဆိုင်ကရင်ပါတီတွေဖြစ်တဲ့ကရင်ဒီမိုကရက်တစ်ပါတီ KDP ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီ KSTTP နဲ့စီလုံညီညွတ်သောကရင်မျိုးသားဒီမိုကရက်တစ်ပါတီ၃ခုကိုဖြတ်သိမ်းပြီးပါတီတစ်ခုအပြစ်ပေါင်းစည်းပြီးနောက်အခုနှစ်မှာပဲအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့ပါတီဖြစ်ပါတယ်
။မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့မအမျိုးသားပါတီ MNP တို့နှစ်ပါတီပူးပေါင်းရေးအတွက်နှစ်ဖက်ပါတီခေါင်းဆောင်တွေညှိနှိုင်းပြီးလာမယ့်ဇူလိုင်လ21ရက်နေ့မှာထပ်မံတွေ့ဆုံတဲ့အခါမှာအပြစ်သက်ဆုံးဖြတ်ချက်ချသွားဖို့ရှိတယ်လို့ပါတီခေါင်းဆောင်တွေကပြောပါရယ်ပါတီရဲ့အမိတက်မှတ်ဖို့မွန်ပြည်သူတွေကနေအကြံပြုပေးကြဖို့ဖိတ်ခေါ်ထားတယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတွဲဖက်အတွင်းရင်းမှုတက်နိုင်စံတင်ကပြောပါရယ်နှစ်ဖက်ပါတီပေါင်းစည်းရေးအတွက်သဘောတူညီချက်၅ချက်ရရှိထားပြီးဖြစ်လို့ပါတီအမည်တက်နဲ့ပါတီခေါင်းဆောင်အမည်စည်းရင်းတွေကိုသတ်မှတ်အတည်ပြုပေးရင်ပါတီပေါင်းစည်းရေးကိစ္စကပြည့်ပြတ်သွားမှာဖြစ်ပြီးနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေအရပါတီအသစ်ကိုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ထံအတိမတ်ပြုဖို့လှုပ်ထုံးလုပ်နည်းနဲ့ညီဆောင်ရွက်သွားရမှာဖြစ်တယ်လို့နှစ်ဖက်ပါတီတဝန်ရှိသူတွေကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်နေ့ကနေစပြီး6ရက်ကြာကျင်းပမယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီညီလာခံမှာဘာတွေဆွေးနွေးပြီးတော့ဘယ်လိုထူးခြားမှုတွေရှိလာနိုင်ပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
် UPDJC အတွင်းရင်းမှုဖွဲ့ဝင်ဦးလှောင်မောင်ရွှေကအခုကျင်းပမယ့်ညီနာခံမှာအစုဖွဲ့လိုက်ဆွေးနွေးပွဲတွေပိုမိုလှုပ်ဆောင်သွားမယ်လို့ပြောပါတယ်
။ဆုံးဖြတ်တဲ့အချက်က၁၁ချက်ရှိတယ်။၁၁ချက်မှာအရေးကြီးတဲ့အချက်ကတော့ညီနာခံကို၁၁နှစ်မှာစတင်ပမယ်ဆိုတာရယ်။ဒီကတော့ကျွန်တော်တို့ကခန္ဓာအလိုက်နဲ့အစုဖွဲ့လိုက်ဆွေးနွေးတဲ့ပုံစံရှိတယ
်။ UBDJC အတွင်းရင်းမှုဖွဲ့ဝင်မင်းစရာဦးခေါ်မင်းကျော်စရာဦးကတော့နိုင်ငံရေးကဏ္ဍမှာကြားမှတန်းတူရေးခေါင်းစဉ်တစ်ခုပဲဆွေးနွေးဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ်
။နိုင်ငံရေးကဏ္ဍဆွေးနွေးပွဲမှာကြားမှတန်းတူညရေးတစ်ခုပဲဆွေးနွေးမှာကျွန်တော်ကျန်တဲ့ခေါင်းစဉ်ပါခေါင်းစဉ်အောင်ဆွေးနွေးဘူး။လုံခြုံရေးကလည်းအရင်ချတဲ့အတိုင်းပဲဆွေးနွေးမှာဆုံးဖြတ်ချက်မရှိဘူး။ကျန်တဲ့ကဏ္ဍတွေကတော့အရင်ချတဲ့ခေါင်းစဉ်အတိုင်းပဲ။
တိုင်းရင်းသားတွေခွဲမထွက်ရေးဂတိကဝတ်တွေပေးရမယ့်ကိစ္စအပေါ်တိုင်းရင်းသားအစုဖွဲ့တွေနဲ့သမတော်အစုဖွဲ့ကြားညီလာခံမကျင်းပမိမှာတစ်ဖက်နဲ့တစ်ဖက်အလို့တဘော informal ကြိတ်ဝမ်းဆွေးနွေးမှုတွေပုံမိုလောက်ဆောင်တည်တယ်လို့လဲမြမမဟာဗျူဟာနဲ့မူဝါဒလေးလာရေး institute တင်နန်းရေးရာ director ဦးအောင်သူငင်းကအခုလိုဆိုသွားပါတယ်
တိုင်းရင်းသားတွေဘက်ကဥမာကိုပိုင်ကြက်ခံဝင်ပြီးမယ်တိုင်းရင်းသားတွေဘက်ကလည်းမခွဲထွက်ပါဘူးဆိုရဲတတိပေးရမယ်ပေါ့နော်ဆိုတော့ဒီကိစ္စကအရင်ပြီးခဲ့တဲ့အစည်းအဝေးတွေကနည်းနည်းလေးလက်ချက်ကင်းကင်းကျင်တာအခုဒီအစည်းအဝေးလည်းချက်ပြီးတော့မဆွေးနွေးဘူးပေါ့နော်ရှောင်မယ်ဆိုရဲသဘောမျိုးဖြစ်နေတယ်ပေါ့နောက်တစ်ခုကတော့တကယ်ကတော့ညီလာခံကြီးတွေလုပ်တယ်ဆိုတာကတော့ဒါတရားဝင် formal သဘောဆန္ဒပေါ့နော်အဲ့ဒီမတိုင်ခင်မှာ informal လို့ခေါ်တဲ့ကျွန်တော်တို့ကြိတ်ဝိုင်းနေအချိန်ချင်းလုပ်ဖို့လိုတယ်ဆင်လေအဲ့ဒါပြီးတော့မှပဲဒီ တယ်ဝယ်စီဝီယူတက်နိုင်မှာပေါ့နော
် NCA လက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ခွင့်တွေရရှိမှာမဟုတ်ပေမဲ့သူတို့ရဲ့အမြင်တဘောထားတွေကိုတော့အစိုးရအဖွဲ့ခေါင်းဆောင်တွေဒါမှမဟုတ်ညီလာခံတာဝန်ရှိသူတွေနဲ့တီးခြားတွေ့ဆုံဆွေးနွေးမဲ့အခြေအနေရှိနေပါတယ်ရှင်
ဆက်ပြီးတော့မွန်နိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်မျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ရဲ့ပေါင်းစည်းမှုနောက်ဆုံးအဆင့်ဆွေးနွေးသဘောတူထားကြပြီးလာမယ့်ဇူလိုင်လ21ရက်နေ့မှာထပ်မံတွေ့ဆုံတဲ့အခါမှာအပိသက်ဆုံးဖြတ်ချက်ချသွားဖို့ရှိပါတယ်ဒီအကြောင်းကိုတော့မြင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ်
မွန်နှစ်ပါတီပေါင်းစည်းမှုနဲ့ပတ်သက်ပြီးလက်ရှိမှာပါတီမြေတဲ့အတွက်ကိုအကြံပြုပေးချက်ဖို့ဖိတ်ခေါ်ထားတယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမှတွဲဖက်သွင်းမှုတဲ့နိုင်စံတင်ကအခုလိုပြောပါတယ
်
လာမယ့်ဇူလိုင်21ရက်နေ့ကျရင်ပါတီမီတဲ့ရွေးချယ်သတ်မှတ်သွားမှာဖြစ်တဲ့အတွက်ဂျွန်လ30ရက်နေ့ကနေဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးပါတီတဲ့အတွက်အမည်ကိုအကြံပြုပေးနိုင်ကြောင်းနဲ့ရရှိလာတဲ့အကြံပြုချက်များပေါ်သုံးသပ်ပြီးပါတီအမည်တဲ့ရွေးချယ်သတ်မှတ်သွားမယ်လို့နှစ်ပါတီကထုတ်ဖော်ပြောကြားထားပါတယ်။မွန်နှစ်ပါတီပေါင်းစည်းရေးတွင်နောက်ဆုံးဆွေးနွေးဆုံးဖြတ်ရကြနေတဲ့ပါတီတာဝန်ခွဲဝေရေးကိစ္စနဲ့ပါတီမီတဲ့သတ်မှတ်ရွေးချယ်ရေးကိစ္စတို့ဟာဂျွန်30ရက်နေ့တွေ့ဆုံခဲ့ကြစဉ်ကသဘောတူညီမှုရရှိထားပြီးဇူလိုင်လ23ရက်နေ့ထပ်မံတွေ့ဆုံကြတဲ့အခါမှာတရားဝင်ထုတ်ပြန်သွားမယ်လို့မွန်မျိုးသားပါတီတွဲဖက်အသွင်းမှုတစ်နိုင်စုမြင့်ကပြောပါရယ်တစ်ဖက်မှာလည်းမွန်ပါတီပေါင်းစည်းရေးကိုကြိုးပမ်းခဲ့ကြတဲ့သူတွေပေါင်းစည်းရေးကိုလိုလားကြတဲ့သူတွေစုပေါင်းဖွဲ့စည်းထားတဲ့မွန်မျိုးသားကိုစားပြုပါတီကလည်းဇူလိုင်လဒုတိယပတ်အတွင်းမှာတရားဝင်မှတ်ပုံတင်ဖို့ပြင်ဆင်နေပေမဲ့တပါတီထက်ပြည့်ရဲ့ဒီတာအဓိကယူရွယ်ချက်ဖြစ်တဲ့အတွက်ပေါင်းစည်းမဲ့မွန်နှစ်ပါတီတို့နဲ့တွေ့ဆုံဆွေးနွေးသွားမယ်လို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးကော်မတီမှဒုတိယကောင်ဆောင်ဒေါက်တာအောင်လိုင်ဦးကပြောပါတယ
်ကျွန်တော်တို့အဖွဲ့စီအစဉ်တစိုက်မွန်တပါတီထက်ဖြည့်ရေးမွန်တစ်ခုကဲပူပေါင်းရေးကိုပဲကျွန်တော်အစဉ်တစိုက်ထားတယ်ကျွန်တော်တို့ဖြစ်ချင်တာကျွန်တော်လှုပ်ချင်တာကျွန်တော်စိတ်နဲ့ကိုယ့်ရဲ့အစံသားတစ်ခုကဲနဲ့လှုပ်ချင်မဟုတ်ဘူးရည်ရွယ်ချက်အားဖြစ်ကတစ်ခုတည်းဖြည့်ရေးဘယ်လိုပုံစံမျိုးနဲ့ဖြစ်ဖြစ်ကျွန်တော်တို့ဖြစ်ဖို့ပဲမူလရည်ရွယ်ချက်အတိုင်းကျွန်တော်ကြိုးစားခဲ့ခြင်းဖြစ်တယ်
မွန်နှပါတီတို့ဟာကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါပဲပါတီချင်းချင်းကြားတွဲဆောင်ဆွေးနွေးခြင်းဖြင့်ပေါင်းစည်းရေးကိုကြိုးပမ်းသွားမယ်ဆိုပြီးနှစ်ပါတီကောင်ဆောင်တွေက2018ခုနှစ်ဇွန်လခန့်မှာထုတ်ဖော်ပြောကြားခဲ့ပြီးနောက်အချင်းချင်းတွဲဆောင်ဆွေးနွေးလာခဲ့ကြရာအခုဆိုရင်တပါတီဖြစ်သွားမဲ့နောက်ဆုံးစီကိုရောက်ရှိလာပြီးဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်အစိုးရအဖွဲ့ဗန္ဒန်ရေးနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကိုပေးအပ်တဲ့တာဝန်တွေကျေပွန်စွာမထမ်းဆောင်နိုင်ဆိုတဲ့ဆွဆဲချက်နဲ့အရေးယူဖို့အဆိုပြည်နယ်လွတ်တော်ကမဲခွဲဆုံးဖြတ်ရမှာရှုံးနိမ့်ခဲ့ပါတယ်။ကရင်နီတမိုင်းကျောင်းနဲ့ဗိုလ်ချုပ်ကျေးရုပ်တိဆောက်တဲ့ကိစ္စကိုကန့်ကွက်ကြောင်းစာရွက်ဖြန့်ဝေသူလူငယ်၁၀ဦးကိုကြားပြည်နယ်အစိုးရကနေတရားစွဲဆိုလိုက်ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2015ငရင်တန်းကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့နီပေါ်နိုင်ငံကဘာဟာဘီစင်တာကျန်းမာရေးစောင့်ရှောက်မှုဌာနဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာ USAID ရဲ့ရန်ပုံငွေနဲ့ပထမဆုံးပြန်လည်တည်ဆောက်တဲ့ကျန်းမာရေးဌာနဖြစ်ပါတယ်ဂျွန်လလဲမှာနီပေါ်ကျန်းမာရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဥပန္ဒရာယာဒပ်နဲ့အတူနီပေါ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးအလင်နာတက်ပလစ်ကအသစ်တိဆောက်ထားတဲ့ဘာဟာဘီစင်တာကိုစင်တူပါ6ဒေတာကလူလူထံကိုလွှဲပြောင်းပေးရခဲ့ပါတယ်။အမေရိကန်ပြည်သူတွေရဲ့ပံ့ပိုးမှုနဲ့ဒေါ်လာ1.8သန်းတန်ဆောက်လို့ရစီမံကိန်းအကောင့်ထဲပေါ်လာနိုင်တာဖြစ်ပါတယ်။ဒီစီမံကိန်းမှာအဆောက်အဦနှစ်ခုတိဆောက်တာအပါအဝင်လက်ရှိအဆောက်အဦကိုပြန်လည်ပြင်ဆင်တာနဲ့နီပေါ်ကျန်းမာရေးနဲ့လူရည်ဌာနစံသတ်မှတ်ချက်တွေနဲ့အညီပစ္စည်းကိရိယာတွေအပြည့်အစုံတက်ဆင်တာဖြစ်ပြီး Creative Builders Concern Limited ရဲ့ contract အောက်မှာ American စေတနာဝန်ထမ်း engineer အဖွဲ့ကနေတိရှိောက်ပေးခဲ့တာဖြစ်ပါတယ်။ဒီစေုံဟာလူနာအတော်များများကိုကုသပေးနေတာမို့ US Aid နဲ့နေပေါ်ချမ်းမာရေးနဲ့လူဦးရေဌာနကဒီစေုံပြန်လည်တိရှိောက်ရေးကိုအထူးဦးစားပေးပြီးလှုပ်ဆောင်ဖို့အတွက်တတ်မှတ်ခဲ့တာပါ။ဒီကရင်ဆန်ကားလုံးဆန်စေုံဟာကိုဝင်ဆောင်နဲ့မွေးဖွားမှုဆိုင်ရာအခက်အခဲကြုံတွေ့နေရတဲ့မိခင်နဲ့ကလေးငယ်တွေအပါအဝင်ဝေးလံခံဖျားဒေသကလူရေ 13,200 အတွက်ကျန်းမာရေးဆောင်ရှောက်မှုပေးနေတာဖြစ်ပါတယ်။2015ငရင်တန်ခံရခြင်းကစပြီးနီပေါ်ကငရင်အန်တီတုံ့ပြန်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အမေရိကန်အစိုးရကဒေါ်လာတန်90ကျော်ရင်းနှီးမြှုပ်နှံခဲ့တာပါ။ငရင်တန်ခံနိုင်ရှိတဲ့ဆောက်ဦးတွေဆောက်လို့ရတဲ့အတွက် engineer contractor ပြည်သူကပယံဆရာနဲ့လက်သမားဆရာစုစုပေါင်း1000ခွဲကျော်ကို USAID ကနေလေ့ကျင့်ပေးခဲ့တယ်လို့လုံခြုံစိတ်ချရတဲ့စနစ်တုံးခင်မီအင်ယာ16000ကျော်ဆောက်လုပ်ရေးအတွက်အင်ပန်ရှင်တွေကိုအကူအညီပေးခဲ့ပါတယ်။ဒါ့အပြင်ငရင်တန်ခံရသူ 23,950 ကျော်အတွက်ကောင်းမွန်တဲ့ကျန်းမာရေးဝန်ဆောင်မှုပိုးပြီးရစေဖို့နောက်ထပ်ဆေးရုံ6ခုပြန်လည်တည်ဆောက်ရေးအတွက်ပါ USAID ကနေလှုပ်ဆောင်နေပါတယ်။ပြန်လည်တည်ဆောက်ခဲ့တဲ့ဆေးရုံလွှဲပြောင်းပေးအဖွဲ့အခမ်းအနားမှာသံမကြီးတစ်ပလစ်ကAmerican Piran Sin and Nepal တို့ဟာလွန်ခဲ့တဲ့2080ကျော်ကလေးကအပြန်အလှန်အကျိုးဖြစ်ထွန်းတဲ့ဆက်ဆံရေးရှိခဲ့တယ်လို့ပြောပါတယ်။2015ငရင်ကနေမိသားစုရဲ့ဥယျာဉ်ရွှေ့ပြောင်းလာတာ၊ကျောင်းတွေပျက်စီးတာနဲ့ကျန်းမာရေးအဆောက်အဦတွေပျက်စီးတာလို့မယုံနိုင်လောက်အောင်ပျက်စီးမှုကြီးမားခဲ့တယ်လို့ဆိုပါတယ်။ဒီလိုအခက်အခဲတွေကြုံနေရတဲ့အချိန်မျိုးမှာအကူအညီပေးနိုင်တာဟာအတိတ်ပဲအရှိဆုံးဖြစ်တဲ့အပြင် American Piran Sin ကနီပေါ်နဲ့ခိုင်မာတဲ့မိတ်ဆွေဖြစ်ကြောင်းအခုလိုနီပေါ်အစိုးရနဲ့လူလူတကယ်လိုအပ်နေချိန်မှာအခုအညီပေးနိုင်တာအတွက်ဂုဏ်ယူပါတယ်လို့လည်းတမ်မကြီးတပ်လစ်ကပြောကြားခဲ့ပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သောရစင်နေအခုနားဆင်ခဲ့တာကအမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မှုကြောင်းသိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေခင်းထုတ်လွှင့်မဲ့ VOA အစီအစဉ်ဒီကိုတော့ညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19.25 တို့မှာဖမ်းယူနားဆင်နေပါတယ်မကြခင်အစီအစဉ်လေးအဆုံးမတက်ခင်မှာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ
နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုသုံးသပ်ရေးနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာကြာသပတေးနေ့ကမြောက်ကိုရီးယားကိုထွက်သွားပါပြီ။ကင်ဂျွန်ဟွန်ဟာနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုဆက်လုပ်နေရဲဆိုတဲ့အမေရိကန်ထောက်လိုင်းရေးအဖွဲ့ရဲ့ဆန်းစစ်ချက်တွေထွက်သွားပြီးချိန်မှာပဲဝန်ကြီးပွန်ပီယိုမြောက်ကိုရီးယားကိုသွားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းမဲဆန်ခင်ချင်ရဲမျိုးကထမ်လွန်နိုင်နှုံးလိုက်ကူတဲကចောင်းသားလေး12ယောက်နဲ့သူတို့ဘောလုံးသင်းရဲ့နီးပြားတို့ကိုဂူပြင်ကိုပြန်ခဲ့ထုတ်ဖို့အတွက်ကဲဆဲလူသားတွေအချိန်နဲ့လူပြီးတော့ရေတွေကိုဆုတ်ထုတ်နေရပါတယ်။သူတို့ရှိနေတဲ့နေရာကနေဂူပြင်ကိုပြန်ထွက်ရလမ်းကြောင်းတစ်လျှောက်တချို့နေရာတွေမှာရေမြင့်ကလှိုင်ကူးရဲ့မျက်နှာချက်ထိရောက်နေတာကြောင့်ရေငုပ်ပြီးပြန်ထွက်ဖို့ကသာတခုတည်းသောနည်းလမ်းဖြစ်တယ်လို့ရေဆုပ်ထုတ်တဲ့လုပ်ငန်းကိုလုပ်နေသူထိုင်းပြည်သက်တပ်ဖွဲ့ဝင်တူကပြောပါတယ်။ထိုင်းနိုင်ငံတောင်ဘက်ကမ်းရိုးတန်းမှာဂျာတာဘီနီကကမ္ဘာလက်ကြီးတွေလိုက်ပါသွားတဲ့တင်မောဒဇင်းတိမ်ပေါ်ပြီးလူပေါင်းဒါဇင်နဲ့ချီပြီးပျောက်ဆုံးနေတော့မယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တရုတ်ခီးသွောအများစုလိုက်ပါသွားတဲ့တင်မောဟာဖူကက်ကျွန်းနားမှာတိမ်ပေါက်သွားတာပါ။ညာဘက်မှာတော့ပျောက်ဆုံးခီးသွောတွေကိုရှာဖွေနေတာကိုခဏရက်လိုက်ပြီးမနေ့ကျတော့မှရှာဖွေတဲ့လုပ်ငန်းပြန်စမယ်လို့ခရယံဥချုပ်ရည်မှုကသတင်းတော့တွေကိုပြောပါတယ်။အခုချိန်ထိပျောက်ဆုံးနေတဲ့ခီးတဲ့53ယောက်ရှိနေပြီး48ယောက်ကိုတော့ပြန်ကယ်ထားနိုင်ပြီလို့ပြောပါတယ်။အမေရိကန်သဘောပတ်ဝန်းကျင်ထိန်းသိမ်းကာကွယ်ရေးအေဂျင်စီ EPA ဂျီကက်စကော့ဘရူဝဲဟာယာရုကနှုတ်ထွက်သွားပါပြီ။အရှုပ်တော်ဘုအများပြားရှိထားပြီးကိုချင်းတိခါချူပေါ်မှုဆိုင်ရာဆွဆွဲချက်တွေနဲ့ရင်ဆိုင်နေရချိန်မှာပဲမစ္စတာဘရူဝစ်နှုတ်ထွက်သွားတာပါ။သမ္မတဒေါ်နယ်ထရမ့်စီဂျာတာဘရီနီကပေးပို့တဲ့နှုတ်ထွက်စာထဲမှာမစ္စတာဘရူဝစ်ကကျွန်တော်မိသားစုအပေါ်မှာပို့ကိုရေးရအစမပြတ်တိုက်ခိုက်တာတွေဟာဘယ်တော့ကနေမှမတူပဲကျွန်တော်တို့အားလုံးအပေါ်အတော်လေးသက်ရောက်မှုရှိနေပါတယ်လို့ရေးထားပါတယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲပထမဆုံး quarter final ပွဲတွေကိုဒီကနေ့မြန်မာစံတော်ချိန်ဇူလိုင်လ6ရက်နေ့ခုနှစ်ရက်နေ့တွေမှာရှင်မင်းကစားကြတော့မှာဖြစ်ပါတယ်။quarter final အဖွင့်ပွဲဖြစ်ဇူလိုင်6ရက်ဒီကနေ့တောက်ကြညာ7နာရီခွဲမှာဥရုဂွေးနဲ့ပြင်သစ်တို့ရှင်ပိုင်ကစားပြီးဇူလိုင်လ9ရက်စနေနေ့ပဲအကူ7နာရီခွဲမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယမ်တို့ရှင်ပိုင်ကစားကြပါမယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်အောင်လင်းဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်တောက်ကြနေမနေ့ပဲ6နာရီနဲ့9နာရီအထိ VOA အစီအစဉ်တွေကို line meter 2440 51နဲ့ line line 190တို့ကနေတင်ဆက်ခဲ့တာပါသောရရှင်အနေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရွှင်စရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.